Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါတော်ရရှိမြခင်ဗျာ view american တန်မြန်မာပိုင်းစီစီက2015ခုနှစ် november လ29ရက်တောက်ကြန်ဒီမနက်ခင်းအစီအစဉ်တွေကို american ပြည်တော်စုမြို့တော် washington dc ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 30.40.49ကိုဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆံမိုးပြပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ကျွန်မအနန္ဒချမ်းပါသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်IS ကိုချေမုံရေးနိုင်ငံတကာညွန်ပေါင်းတပ်ဖွဲ့တွေမှာပူပေါင်းဖို့ပြင်သစ်သမ္မတအော်လန်ကရုရှားသမ္မတပူတင်ကိုတိုက်တွန်းလိုက်ပါတယ်။တူရကီနိုင်ငံထဲကိုဆီးရီးယားကအကြမ်းဖက်သမားတွေရေနံမောင်းခိုတင်သွင်းနေတာကိုတူရကီကလစ်လျူရှုထားတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆွတ်ဆွတ်လိုက်ပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ပြောပြသွားမှာဖြစ်ပါတယ်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာကျေးဇူးတင်ပါတယ်။သတင်းတွေညင်ညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
ဒီအောင်မြင်မှုရောဒီနိုင်ငံဆက်ပြီးတော့ဥဆောင်ပြီးတော့လုပ်ငန်းဆောင်ရွက်ပွဲအားရအပေါ်ဂျပန်နေပြီးတော့အကူအညီ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘူကော်မတီဝင်ဥညာဝင်ဂျပန်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံ NLD လွတ်မြောက်နေမြေရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးတောင်းမြင့်ဦးပြောပြတော်တာဖြစ်ပါတယ်ခင်ဗျာအဲ့ဒါအပြင်1990ခုနှစ်ရွေးကောက်ပွဲမှာရွေးချယ်ခံခဲ့ရတဲ့အမတ်လောင်းတဦးရဲ့အခုရွေးကောက်ပွဲအစိုးရတစ်ဖွဲ့မဲ့အပေါ်သဘောထားအမြင်ပြီးတော့ပဲရစ်အရေးခင်းဖြစ်ပွားပြီးတဲ့နောက်အမေရိကန်ရဲ့ဒုက္ခတဲ့လက်ခံရေးသဘောထားတွေပြီးတော့ထိုင်းနိုင်ငံဒီမိုကရေစီရေးစတာတွေကိုနားဆင်ကြပါမယ်။နောက်ပိုင်းမှာဆိုရင်လည်းအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးခန်းနဲ့တိုင်းရင်းသတင်းလွှာစတဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့ထိတ်တန်းရောက်နေတဲ့သတင်းတွေကိုမတ်နန္ဒချမ်းနဲ့ကိုရဲကောင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာလွန်ခဲ့တဲ့နှစ်ပတ်ကတိုက်ခိုက်ခဲ့ရုံသာမကအီရန်နဲ့ဆီးရီးယားနိုင်ငံတွေကနည်းမြေတော်တော်များများကိုသိမ့်ပိုက်ထားတဲ့ IS စစ်သွေးကြွအဖွဲ့ကိုချေမုံမှုအတွက်အေယာမညွန်မောင်းတပ်ဖွဲ့ကြီးတစ်ခုကိုဖွဲ့စည်းရေးမှာကမ္ဘာနိုင်ငံတွေနဲ့ပူးပေါင်းမှုပြင်သစ်သမ္မတဖရန်ဆွာအော်လန်ကရုရှားကိုတိုက်တွန်းလိုက်ပါတယ်။ဆီးရီးယားရဲ့နိုင်ငံရေးရအဖြစ်ရှာနိုင်မှုကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲ IS စစ်သွေးကြွတွေကိုချေမုံမှုညွန်မောင်းတပ်ဖွဲ့ဖွဲ့စည်းနိုင်အောင်တနမန်ရေးရကြိုးပမ်းနေတဲ့ပြင်သစ်သမ္မတအော်လန်ဟာဘုံရန်သူကိုတိုက်ခိုက်ရေးမှာပုံမနီနီကကပူပေါင်းဆောင်ရွက်နိုင်ရေးဆွေးနွေးဖို့ကြာတာပရင်းနေကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့တာပါပြင်သစ်နဲ့ရုရှားနိုင်ငံတို့ဟာမကြသေးခင်ကပဲအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်လူပေါင်း130သေဆုံးခဲ့ရပြီးတော့300ကျော်ဒဏ်ရာရရှိခဲ့ကြတဲ့ပဲရစ်မြို့မှာနိုဝင်ဘာလ13ရက်နေ့ကတိုက်ခိုက်မှုတွေနဲ့လင်းမမလိုက်ပါလာသူလူပေါင်း224ယောက်စလုံးသေဆုံးခဲ့ရတဲ့အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်ပေါ်မှာအောက်တိုဘာလ31ရက်နေ့ကရုရှားလေရင်ဘုံပေါက်ကွဲခဲ့ရတဲ့ကိစ္စတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွတွေကပြောဆိုထားတာပါ။ရန်သူဖြစ်တဲ့ IS စစ်သွေးကြွတွေမှာနယ်မြေစစ်တပ်နဲ့အရင်းမြစ်တွေရှိနေတာကြောင့်ဒီအကြမ်းဖက်သမားတွေကိုချိန်မုံမှုအတွက်ညွန်မောင်းတပ်ဖွဲ့ကြီးတစ်ခုကိုဖွဲ့စည်းမှရမယ်လို့လည်းရုရှားနိုင်ငံ Kremlin နန်းတော်မှာခေါင်းဆောင်နှစ်ဦးဆွေးနွေးမှုတွေစတင်ချိန်မှာပဲပြင်သစ်သမ္မတအော်လန်ကရုံးမြင့်တန်ကြားကနေတဆင့်ပြောဆိုခဲ့တာဖြစ်ပါတယ်။
အခုရသဘက်အစောပိုင်းကဆီးရီးယားနဲ့တူရကီနိုင်ငံနယ်စပ်အနီးမှာရုရှားစစ်လေယာဉ်တစ်စီးကိုတူရကီကပစ်ချလိုက်ပြီးတဲ့နောက်တူရကီအစိုးရနဲ့ရုရှားအစိုးရတို့အကြားမှာတင်းမာမှုတွေပုံမမြင့်တက်လာခဲ့ပါတယ်။ရုရှားလေယာဉ်ကိုပစ်ချခဲ့တဲ့အတွက်မိမိတို့နိုင်ငံအနေနဲ့လုံးဝတောင်းပန်မှာမဟုတ်ဘူးလို့တူရကီသမ္မတရီကပ်တာယက်အာဒိုဂန်က CNN သတင်းဌာနနဲ့အင်တာဗျူးမှာပြောလိုက်ပါတယ်။တကယ်လို့တောင်းပန်မှုလိုမယ်ဆိုရင်ဒါကကျွန်တော်တို့လောက်အောင်မဟုတ်ပါဘူး။ကျွန်တော်တို့လေပိုင်နက်ထဲကိုကျူးကျော်လာတဲ့သူတွေကသာတောင်းပန်အမှဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။ဂျာတာဘရင်းနီကပြင်သစ် TV channel နဲ့ပြုလုပ်တဲ့အင်တာဗျူးမှာတော့သမ္မတဟာလေတံပုံပုံပြော့ပြောင်းသွားပြီးရုရှားလေရင်ဖြစ်ကြောင်းသာသိခဲ့မယ်ဆိုရင်တမျိုးတစ်ပုံလုံးမိခဲ့မှာပါဒါပေမဲ့ကျွန်တော်တို့လေရင်မှုတွေအနေနဲ့လှုပ်ဆောင်အောင်မဲ့စီးမျဉ်းတွေကိုတည်ထားပြီးတူရကီရဲ့လေပိုင်နက်ကိုကာကွယ်ဖို့သူတို့ရဲ့တာဝန်ကိုခြေပြောင်းအောင်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ဂျာတာဘရင်းနဲ့အစောပိုင်းကတော့အခုလိုလေရင်ပစ်ချခံလိုက်ရတာဟာအကြမ်းဖက်မှုတွေကိုတိုက်ဖြတ်ဖို့မဟာမိတ်ဖွဲ့ပြီးအတူလက်တွဲလှုပ်ဆောင်ရမယ်လို့ယုံကြည်ထားတဲ့သူတွေကနောက်ကျောကိုဓာတ်နဲ့ထိုးခံလိုက်ရတဲ့လုပ်ရလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုခဲ့ပါတယ်ပစ်ချခံလိုက်ရတဲ့ရုရှားဂျက်လေရင်ဟာစီးရီးယားပိုင်နက်ထဲမှာပဲရှိနေပြီးအခုဖြစ်ရတဲ့နိုင်ငံတကာဥပဒေနဲ့ဘုံသဘောတူညီချက်တွေကိုချိုးဖောက်လိုက်တာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်ခင်ဗျာ
တူရကီနိုင်ငံထဲကိုဆီးရီးယားကအကြမ်းဖက်သမားတွေရေနံမောင်းခိုတင်သွင်းနေတာကိုတူရကီကလစ်လျူရှုထားတယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လန်နဲ့သတင်းစာရှင်းလင်းပွဲအတွင်းရုရှားသမ္မတဗလာဒီမီယာပူတင်ကဆွဆွဲလိုက်တာကိုရုရှားအစိုးရပိုင်းရုစီယာ24ရုပ်မြင်သံကြားကကြာတာပရင်းနေမှာထုတ်လွှင့်ပြသခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တူရကီနိုင်ငံအန်တာယာမြို့မှာကျင်းပနေတဲ့ဆက်မှုထွန်းကားတဲ့နိုင်ငံ20 G20 အစည်းအဝေးမှာလည်းရုရှားပိုက်လော့တွေကောင်းငင်အမြင့်ကနေရိုက်ကူးထားတဲ့မှတ်တမ်းဓာတ်ပုံတွေကိုပြသခဲ့တယ်လို့လူသိရှင်ကြားလည်းပြောဆိုခဲ့တယ်လို့ရုရှားသမ္မတကပြောဆိုခဲ့ပါတယ်။ရေနံပိုက်လိုင်းကြီးတစ်ခုလို့စီတင်ကားတွေတတိတန်းကြီးတွာလာနေတာကိုတွေ့နိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။အကြမ်းဖက်သမားတွေတင်ပိုက်ထားတဲ့ဆီးရီးယားပိုင်နယ်မြေကနေစစ်မှုလုပ်ငန်းတွေမှာတုံးနိုင်တဲ့အဆင့်ထိရေနံတွေတင်ပို့နေတဲ့ကိစ္စအတွက်ပြောဆိုနေရတာလို့လည်းပြောပါတယ်။နေရောညပါစီတင်ကားတွေတူရကီနိုင်ငံနဲ့ဝင်ရောက်နေတာကိုလေကြောင်းကနေတွေ့မြင်ရတယ်လို့လည်းပြောဆိုခဲ့ပါတယ်
။ပုပ်ယဟန်မင်းကြီးဖရန်စစ်ဟာ1996ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ကင်ညာနိုင်ငံကိုသွားရောက်ခဲ့ရမှာဂျာတာပရင်းနေကနိုင်ရူဘီမြို့မှာပြုလုပ်တဲ့ပုပ်ယဟန်မင်းရဲ့ဝတ်ပြုဆုတောင်းပွဲကိုတက်ရောက်ဖို့လူထောင်ပေါင်းများစွာလာရောက်ပြီးဆုဝေးခဲ့ကြပါတယ်။ပုပ်ယဟန်မင်းကမိန့်ခွန်းပြောကြားတဲ့အခါမှာနိုင်ငံရဲ့လူငယ်လူရွယ်တွေကိုပို့ပြီးတရားမျှတလို့အားလုံးပါဝင်ပြီးလူသားဂုဏ်သိက္ခာကိုလေးစားတဲ့လူအဖွဲ့အစည်းတစ်ခုဖြစ်အောင်ဖန်တီးရမှာအာဖရိကရဲ့ရိုးရာအစဉ်လာတွေဖျားသခင်မွေကြားခဲ့တဲ့ဉာဏ်ပညာနဲ့အမှန်တရားတွေရဲ့ရောရဲ့စံနမူနာတွေကိုလူငယ်ဘဝမှာလမ်းပြကျဲအဖြစ်မောင်းနှင်စေဖို့လူငယ်ပြည့်သက်တွေကိုတိုက်တွန်းပြောကြားခဲ့ပါဗျ။အဲ့ဒီမတိုင်ခင်ကအစွန်ရောက်ဝါဒနဲ့ဖျားသခင်တွဲလို့ပြောပြီးအကြမ်းဖက်မှုကျူးလွန်တာတွေကိုဆန့်ကျင်တိုက်ဖျက်ဖို့ခရီးရန်နဲ့မွတ်စလင်ကောင်းဆောင်တွေကိုလည်းတိုက်တွန်းပြောကြားခဲ့ပါဗျ။လူငယ်တွေအနေနဲ့လည်းမုန်းတီးမှုနဲ့ကြောက်ရွံ့မှုတွေကိုတုံ့ပြန်ဖို့ဘာသာရေးကိုအသုံးပြုပြီးအစွန်ရောက်တဲ့လောက်ရက်တွေမှာပါဝင်မှုကိုရှောင်ကျဉ်ဖို့လည်းပုံဟမင်းကပြောကြားခဲ့ပါဗျခင်ဗျာ။
UAE ဘီရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေတောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေတာဖြစ်ပါတယ်။နိုင်ငံတော်လျှော့ဝှက်ချက်ပေါက်ကြားမှုနဲ့ထောင်ချထားတဲ့အသက်82နှစ်အရွယ်တရုတ်စာနယ်ဇင်းသမားတဦးကိုစေကူတာဖို့ဆိုပြီးတရုတ်အာဏာပိုင်တွေကပြန်လွှတ်ပေးလိုက်ပါတယ်။သတင်းစာဆီယာမခေါယူရဲ့ထောင်နှံကို9နှစ်ကနေ9နှစ်ထိတရားရုံးတစ်ခုကမနေ့ကရှော့ချလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲသူ့ကိုပြန်လွှတ်ပေးလိုက်တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကနေကြေညာခဲ့ပါတယ်။1989ခုနှစ်မှာ TNMN ရင်ပြင်ဆန္ဒပြပွဲကိုအစိုးရကနှိမ်နှင်းဖြိုခွင်းလိုက်ပြီးတဲ့အချိန်တုန်းကလည်းနိုင်ငံတော်လျှော့ဝှက်ချက်ပေါက်ကြားမှုဆိုတဲ့ဆွတ်ဆွဲချက်နဲ့ပဲခေါင်းကိုထောင်နှံ6နှစ်ချမှတ်ခဲ့ပူပါတယ်။အထောက်ထားအမှတ်9လို့သိကြတဲ့အစိုးရစာရွက်စာတမ်းတစ်ခုသတင်းမီဒီယာကိုပေးခဲ့တယ်လို့ဆွဆွဲပြီးတော့ဒီနှစ်အစောပိုင်းမှာသူ့ကိုထပ်ပြီးတော့ထောင်ချခဲ့တာပါ။အဲ့ဒီစာရွက်စာတမ်းကိုသူကပေါက်ကြားစေခဲ့တာမဟုတ်ဘူးဆိုတဲ့အထောက်ထားတရားရုံးကိုတင်ပြခဲ့တယ်လို့ရှင်းနေတွေကပြောပါတယ်
။ဘိုကိုဟာရန်အစ္စလာမစ်စစ်သွေးကြအုပ်စုဟာဂျာတာပရင်းနေကနိုင်ဂျာနိုင်ငံတောင်ပိုင်းနေဆက်ဧရိယာကဒီဖာမြွန်ဧရိယာကကြေးရွာတွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူအနည်းဆုံး15ဦးသေဆုံးသွားခဲ့ပါတယ်။တိုက်သွေးကြတွေဟာဂိုကုန်းကြေးရွာကိုခြေချင်းဝင်ရောက်လာခဲ့ပြီးရွာသားတွေကိုပစ်တက်ခဲ့ကြပါတယ်။အခုခါမှာအစိုးရတပ်ဖွဲ့တွေဟာသူတို့ကိုလိုက်လံရှာဖွေနေတယ်လို့နိုင်ဂျာလုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်။ဖေဖော်ဝါရီလကတည်းကအစိုးရတပ်ဖွဲ့တွေနဲ့အစ္စလာမစ်အဖွဲ့တွေကြားမှာတိုက်ခိုက်မှုအနည်းဆုံး5အကြိမ်50တက်မနည်းဖြစ်ပွားခဲ့ပြီးတော့ဒီဖာနေဆက်မှာဒါဇင်နဲ့ချီပြီးဖြစ်ပွားခဲ့တယ်လို့ကုလသမဂ္ဂကပြောကြားခဲ့ပါတယ်။လုံခြုံရေးမြင့်တင်တဲ့အနေနဲ့နိုင်ငံအဆင့်အရေးပေါ်အခြေအနေထုတ်ပြန်ထားပြီးမဲ့တိုက်ခိုက်သူတွေဟာနိုင်ဂျီးရီးယားနိုင်ငံနဲ့နယ်နိမိတ်ဖြစ်တဲ့ကိုမာဒါဂူမြစ်ကိုဖျက်ကျော်ပြီးတစ်ဖက်နိုင်ငံတွေကိုထွက်ပြေးခဲ့ကြတဲ့အတွက်လိုက်လံဖမ်းဆီးဖို့ခက်ခဲနေတယ်လို့သိရပါတယ်။ဘိုကိုဟာရန်အဖွဲ့ဟာ Islamic State စစ်သွေးကြအဖွဲ့နဲ့မဟာမိတ်ဖွဲ့ထားပြီး2014ခုနှစ်တည်းမှာအစမ်းဖတ်တိုက်ခိုက်မှုပေါင်း6083ခုအတွက်တာဝန်ရှိတယ်လို့ကြေညာထားတာဖြစ်ပါတယ်။
American ပြည်ထောင်စု Illinois ပြည်နယ် Chicago မြို့မှာလူပြူရဲအရာရှိတဦးကလူမဲဆကြောတက်လူငယ်တယောက်ကိုပြစ်တက်ခဲ့တဲ့ဗီဒီယိုကိုရဲတပ်ဖွဲ့ကထုတ်ဖော်ပြသခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဗုဒ္ဓဟူးနေ့ညမှာပဲနှစ်ရက်ဆက်တိုက်ဖြစ်ဆန္ဒပြသူတွေဟာ Chicago မြို့လမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။2014 October လကရဲအရာရှိ Jason Van Dyke ဟာအသက်18နှစ်အရွယ် Laquan McDonald ကိုတနက်နဲ့16ချက်ပြစ်ခတ်ခဲ့တာကိုရိုက်ကူးထားတဲ့ဗီဒီယိုထွက်လာပြီးတဲ့နောက်ချီကာဂိုမြို့လယ်ကောင်မှာဆန္ဒပြသူတွေစုဝေးခဲ့ကြပါတယ်။ရဲအရာရှိဗန်ဒိုက်ဟာလည်းအင်္ဂါနေ့ကဖမ်းဆီးခံခဲ့ရပြီးလူသတ်မှုနဲ့ဆွဲချက်တင်ခံထားရပါတယ်။ဆန္ဒပြသူတွေဟာ16ချက်ဆိုတဲ့ကြွေးကြော်သံတွေမပြစ်ပါနဲ့ဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခတ်ကြပြီးတေဆုံးသူလူငယ်အတွက်တရားမျှတမှုရရှိဖို့ရဲတွေရဲ့ရဲစက်မှုတွေရဲဆိုင်မှုနဲ့လူမဲတွေရဲ့အသက်ကိုတန်ဖိုးထားဖို့ဆိုတဲ့နှစ်ဖူးစီစာတမ်းတွေကိုလည်းဆန္ဒပြသူတွေကင်ဆောင်ချီတက်ခဲ့ကြပါတယ်။မကြသေးခင်နှစ်အတွင်းရဲတွေရဲ့လက်ချက်နဲ့တေဆုံးခဲ့ကြရတဲ့လူမဲတွေရဲ့ဓာတ်ပုံကိုလည်းပြသခဲ့ကြပြီးနောက်တစ်ကြိမ်ဒါမျိုးတွေထပ်မဖြစ်အောင်တားဆီးဖို့ကိုလည်းဆန္ဒပြတဲ့သူတွေကတောင်းဆိုခဲ့ကြပါဗျ
အမေရိကန်နိုင်ငံမှာနှစ်စဉ်ပြုလုပ်နေကြကျေးဇူးတော်နေ့အားလည်းရအခမ်းအားလည်းရမှာမိသားစုတွေအတူစုံစည်းပြီးအတူစားတောက်ကြတာတွေချီတက်ပွဲတွေအပျော်ပြေးပွဲပြိုင်ပွဲတွေလျှော့ဈေးနဲ့ဈေးဝယ်ကြတာတွေကိုပြုလုပ်နေကြပါတယ်။သမ္မတဘားရက်အိုဘားမားကဒီရက်ပြောကြားခဲ့တဲ့မိန့်ခွန်းထဲမှာလူတိုင်းအတွက်ပျော်ရွှင်စရာကျေးဇူးတော်နေ့အားလည်းရဖြစ်ဖို့ဆန္ဒပြုပြီးမိမိတို့ကိုယ်တိုင်နဲ့မိသားစုဝင်တွေအတွက်ပုံမလုံးကြုံနဲ့အနာဂတ်ရဖို့ကြိုးစားနေတဲ့အမျိုးသားအမျိုးသမီးတိုင်းကိုလက်ကမ်းကြိုဆိုတတ်တဲ့အမေရိကန်စင်လာသမိုင်းကြောင်းကိုထင်ဟပ်ပြောကြားသွားခဲ့ပါတယ်ခင်ဗျာ။
ဒါကတော့အခုမနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်နန္ဒချန်နဲ့ကိုရဲကောင်တို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထိပ်တန်းခေါင်းဆောင်တဦးဖြစ်တဲ့ဦးညာဝင်းဟာဂျပန်နိုင်ငံကိုမကြာခင်နိုင်ပိုင်းကပဲရောက်ရှိသွားခဲ့ပါပြီ။ဦးညာဝင်းကိုဂျပန်အစိုးရကတရားဝင်ဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။အကြောင်းစုံကိုကျွန်တော်ကပဲဆက်ပြီးတော့တင်ပြသွားပါမယ်ခင်ဗျာ။မကြာသေးခင်ကကျင်းပခဲ့တဲ့မြန်မာနိုင်ငံကရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထိပ်တန်းခေါင်းဆောင်တဦးဖြစ်တဲ့ဦးညံဝင်းဟာဂျပန်နိုင်ငံသားဝင်ကြီးဌာနရဲ့ဖိတ်ကြားချက်အရဂျပန်နိုင်ငံကိုအခုဆိုရင်အလဲပတ်ရောက်ရှိနေပြီဖြစ်ပါတယ်။အစ်စ်ရွေးကောက်တင်မြှောက်ခံရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထိပ်တန်းခေါင်းဆောင်တဦးကိုဖိတ်ခေါ်ပြီးတော့ဂျပန်နိုင်ငံဘက်ကဘာတွေလှုပ်ဆောင်ပေးနိုင်မလဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်တယ်လို့ယူဆတဲ့အကြောင်းဂျပန်နိုင်ငံအခြေစိုက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမည်ရဲ့ဥက္ကဋ္ဌဦးတောင်းမြင့်ဦးက VOA ကိုအခုလိုပြောပြပါတယ်
။ကျွန်တော်ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟိုကဥညဝင်းလာဆိုတော့မြန်မာတွေနဲ့ဝမ်းသာတယ်။ဒါပထမဦးဆုံးပဲသူအစိုးရမှုဖွဲ့ကလာတာဖြစ်တဲ့အတွက်ကျွန်တော်တို့အထောက်အကူအများကြီးဖြစ်တဲ့အကျိုးတွေအများကြီးခံစားရတယ်ကျွန်တော်မြင်တယ်ဘလို့အကျိုးတွေလဲဆိုတော့ဒီစီဝါရီအထောက်အကူပေးမဲ့အကျိုးတွေအများကြီးရရှိတယ်လို့အဲ့လိုမြင်တယ်နိုင်ငံဆက်ဆံရေးကလည်းအရေးအတဲ့ပို့ပြီးတော့ဘုံမကောင်းမှုပဲလို့ထင်တယ်နောက်တစ်ခုကဂျပန်အနေနဲ့ဗမာပြည်ကိုဝင်တဲ့အခါမှာလည်းပဲသူကပထမဦးဆုံးပဲအကူအညီပေးတဲ့နိုင်ငံဖြစ်ပါတယ
်အခုလိုဂျပန်နိုင်ငံဘက်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တဦးကိုအစောဆုံးဖိတ်ကြားပြီးတော့ခီးဥကြိုပြုတ်လိုက်တာဟာမြန်မာနိုင်ငံအတွက်ကောဂျပန်နိုင်ငံအတွက်ပါအလွန်အထိပ္ပယ်ရှိတဲ့အကျိုးရှိစေမဲ့လုပ်ရဖြစ်တယ်လို့ဂျပန်နိုင်ငံမှာရှိနေတဲ့မြမဒီမိုကရေစီရေးလှုပ်ရှားသူတဦးဖြစ်တဲ့ကိုထွန်းဝေကအခုလိုသုံးသပ်ပါတယ
်အခုလက်ရှိဖြစ်လာတဲ့အစိုးရအစ်အတွက်ဥညံဝင်လာတာတကယ်ဟိုဝမ်းသာစရာဖြစ်တယ်ကြိုလဲကြိုဆိုသင့်တယ်ဗျာဆိုတော့ဂျပန်အစိုးရသူတို့ဟိုပါပြီးမှရင်းနှီးမြှုပ်နှံမှုအများကြီးလုပ်မယ်ဆိုပြီးတော့ဒါဟိုမီးစိမ်းပြတယ်ဆိုတဲ့အနေထားပေါ့ခင်ဗျာ
ဥညံဝင်းကိုဂျပန်အစိုးရကတရားဝင်ဖိတ်ခေါ်ပြီးတော့တွေ့ဆုံတာဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲကိစ္စသာမကရှေ့ဖြစ်လာမဲ့မြန်မာနိုင်ငံအတွင်းဂျပန်နိုင်ငံရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုကိစ္စတွေလည်းပါဝင်တယ်လို့ဦးတောင်းမြင့်ဦးကပြောပါတယ
်ကျွန်တော်တို့ဒီမြန်မာပြည်အပြောင်းအလဲအတွက်ဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒီအောင်မြင်မှုရောဒီနိုင်ငံဆက်ပြီးတော့ဥဆောင်ပြီးတော့လုပ်ငန်းဆောင်ရွက်ပွဲအားရအပေါ်ဂျပန်နေပြီးတော့အကူအညီပေးဖို့အတွက်ဒီမြန်မာဒီမိုကရေစီဖွဲ့ချုပ်ဂျုံမှာဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ကိုဖိတ်ပြီးတော့ချိုတင်ပြီးတော့စီစဉ်တဲ့သဘောလို့ကျွန်တော်ယူဆပါတယ
်မကြခင်ကမလေးရှားနိုင်ငံမှာကျင်းပခဲ့တဲ့ ASEAN ထိပ်သီးအစည်းအဝေးမှာလည်းဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေကမြန်မာသမ္မတဦးသိန်းစင်ကိုရွေးကောက်ပွဲအောင်မြင်မြင်ကျင်းပပေးခဲ့တဲ့အတွက်ချီးကျူးခဲ့တယ်လို့ချောချောမွေ့မွေ့အာဏာလွှဲပြောင်းရေးအတွက်လည်းတိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာတန်မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါရခင်ဗျာအခုတော့ဒုက္ခသည်အရေးဆက်ပါမယ်ဒုက္ခသည်တွေကိုလက်ခံဖို့အရေးအငင်းပွားမှုတွေရှိနေတဲ့အကြောင်းသတင်းဆောင်ပါးတစ်ပုဒ်ကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်ဒုက္ခသည်အများစုကိုလက်ခံထားတဲ့အမေရိကန်ပြည်တော်စုအနောက်လယ်ပိုင်းကမြို့လေးတစ်မြို့ဟာသူတို့ရဲ့မူဝါဒတွေကိုပြောင်းလဲပြင်ဆင်နေပါပြီပဲရစ်မြို့အကြမ်းဖက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးကသူ့ရဲ့ပြည်နယ်ထဲမှာစီးရီးယားဒုက္ခသည်တွေကိုလက်မခံတော့ပါဘူး Fort Wayne မြို့လေးဟာအခုတော့ဘေးကင်းလုံခြုံမှုနဲ့ပေါ်ရွေပြူငါမှုကြားကွဲလွဲနေတဲ့အကြောင်း VOA သတင်းတောက် Caroline Press Study သတင်းပေးပို့ထားတာကိုကိုငင်းချမ်းကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ဘူးဆေးဝအတွက်ဒါဟာလွတ်မြောက်ရာနေရာမှာဒုတိယနှစ်ဖြစ်ပါတယ်ပထမတန်းကျောင်းသားလေးအတွက်ဒီမနက်စာဟာအရန်ကိုတန်ဖိုးကြည့်ပါတယ်သူ့ရဲ့ဘဝအစ6နှစ်လောက်ကထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းမှာနေခဲ့ရတာပါအဲ့ဒီမှာသူမိဘတွေကအလုတ်ကျန်းသမားအဖြစ်28နှစ်လောက်လုပ်ကင်ခဲ့ပါတယ
်လေဟဒူလာအမေရိကန
်အမေရိကန်ပြည်ထောင်စုမှာအစားအသောက်တွေကကောင်းပါတယ်ကျမမိသားစုလည်းစိုးရိမ်စရာမရှိဘူးပေါ့
သူတို့မိသားစုဟာအခြားမြန်မာဒုက္ခသည်9000လောက်နဲ့အတူအမေရိကန်ပြည်ထောင်စုရဲ့အလဲမှာရှိတဲ့အင်ဒီယားနာပြည်နယ်ဖော့ဝင်းမြို့မှာအခြေချနေထိုင်ကြတာပါသူ့အဖေပါလာကတော့အင်္ဂလိပ်စာသင်ကြားဖို့သွားတာပါဘူးစေဝါကလည်းအစိုးရမူလာတန်းကျောင်းမှာအင်္ဂလိပ်စာသင်ယူနေပါတယ်သင်ယူလွယ်ပြီးလေးလေးစားစားရှိတဲ့အတွက်ဆီယမ်မာချစ်တဲ့တပည့်ဖြစ်လာတယ်လို့ဆီယမ်မာတွေကပြောပါတယ်ဒီကျောင်းရဲ့နေနမိတ်အတွင်းမှာနေထိုင်သူတွေဟာဘာသာစကားအမျိုး80လောက်ပြောကြပါတယ်ဖို့ဝင်းဟာဒုက္ခသည်တွေကြိုဆိုတဲ့မြို့အဖြစ်လူသိများပါတယ်ဒါပေမဲ့လည်းပဲရစ်မြို့အကြမ်းဖက်ခံရပြီးတဲ့နောက်အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန့်စ်ကသူ့ပြည်နယ်လုံခြုံရေးအန်ဒီယားရှိမှဆိုးတဲ့အတွက်ဘယ်စီးရီးယားဒုက္ခသည်ကိုမှလက်မခံနိုင်ဘူးလို့ပြောပါတယ်ဒါကြောင့်ဖို့ဝင်းမြို့တရားရုံးရှိမှဆန္ဒပြနေကြတာပါအခုလက်ရှိဒုက္ခသည်စစ်ဆေးတဲ့လုပ်ငန်းရှင်တွေဟာအမေရိကန်ပြည်ထောင်စုလုံခြုံရေးအတွက်လုံလောက်တယ်လို့ဆန္ဒပြသူတွေကပြောပါတယ်ခရစ်စမတ်ပွဲတော်နီးကပ်လာချိန်မှာတော့မြို့ကလေးအနေနဲ့သဘောထားကွဲလွဲနေပုံရပါတယ
် Why in the world aren't the ISIS the Muslim countries
ကဝါရီတဲ့မွတ်စလင်နိုင်ငံတွေအနေနဲ့သူတို့လူတွေသူတို့ဘာကြောင့်မကယ်ကြရလဲ
အခုလိုခြေနေမျိုးတွေမှာတခြားနိုင်ငံကလူတွေခေါ်လာဖို့ဆိုတဲ့ကိစ္စကိုတေချာရွေးချယ်စဉ်းစားစီချင်ပါတယ်စီးရီးယားတခုတည်းကလူတွေအတွက်တည်းမကပါဘူး
ซีเรียဒုက္ခတဲ့အရေးဟာလွယ်လွယ်နဲ့ပြီးသွားမှာမဟုတ်ပါဘူးဒါပေမဲ့အခုလိုနိုင်ငံရေးအကြက်တဲကတော့ပြီးသွားမယ်လို့ဒီအဖွဲ့ကမျှော်လင့်နေပါတယ်ซีเรียတွေအတွက်ဖို့ဝင်းဆိုတဲ့ဒုက္ခတဲ့ကုညီရေးအဖွဲ့ကမူဝါဒပြောင်းသွားဖို့နဲ့နေစရာအိမ်ရှာဖွေရေးတွေကိုလှုပ်ဆောင်နေပါတယ် Kill up ရေးနဲ့အခြားအဖွဲ့ဝင်တွေဟာဒုက္ခတဲ့တွေရဲ့ခီးစဉ်နောက်ကိုခြေရာခံလိုက်ပြီးဥရောပကနေပြန်လာတာမကြသေးပါဘူ
းမိရမေမေကွန်ကဘာလို့မရရမှာလဲပူကောင်းမွန်တဲ့ဘဝကိုလူကျင်သူတွေဟာဘာကြောင့်အမေရိကန်ကိုလာလို့မရနိုင်ပါဒလဲ
ရှမ်းမိုခူးကတော့အစိုးရဆုံးဖြတ်ချက်တွေအပေါ်အမှတ်ချက်မပေးပါဘူးသူကတော့သူ့သားကိုဆရာဝန်ဖြစ်စေချင်တယ်လို့ပြောပါတယ်ခင်ဗျာ
ကိုငင်းချမ်းတင်ပြသွားတာဖြစ်ပါတယ်ခင်ဗျာသူရရှိမြခင်ဗျာ2015ခုနှစ်ရွေးကောက်ပွဲနဲ့1990ရွေးကောက်ပွဲဟာကွာခြားချက်တချို့ရှိတာကြောင့်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီဒီချိန်မှာအစိုးရတည်းရဲ့အောင်မြင်စွာဖွဲ့စည်းနိုင်လိမ့်မယ်လို့1990ခုနှစ်ရွေးကောက်ပွဲမှာရွေးချယ်ခံခဲ့ရတဲ့ NLD ကိုယ်စားလှယ်ဟောင်းလည်းဖြစ်ပြပရောက်အဝေးရောက်အစိုးရဖြစ်တဲ့ NCGUB လို့ခေါ်တဲ့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရရဲ့ဝန်ကြီးတစ်ဦးဖြစ်တဲ့ဥပိုလ်လှတင်းကပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးကိစ္စရပ်တွေကိုအစိုးရတည်းကအောင်အောင်မြင်မြင်လှုပ်ဆောင်နိုင်ဖို့ဆိုရင်အစိုးရတည်းထဲမှာတိုင်းရင်းသားဒီမိုကရေစီအင်အားစုနဲ့တက်မတော်ဥဆောင်တဲ့အင်အားစုတွေ၃ခုစလုံးပါဝင်ဖို့အရေးကြီးတယ်လို့လည်းပြောဆိုခဲ့တာပါ။တချိန်က NCGUB အစိုးရအဖွဲ့ရဲ့ဝန်ကြီးဟောင်းတူနဲ့ဖြစ်ခဲ့သူဥပိုလ်လှတင်ကိုမန္တန္တချန်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့ဒီတစ်ချိန် NLD အနေနဲ့အစိုးရတရက်ကိုအောင်အောင်မြင်မြင်ဖွဲ့စည်းနိုင်လိမ့်မယ်မဖွဲ့စည်းနိုင်ဘူးဆိုတာနဲ့ပတ်သက်ပြီးတော့သူကအခုလိုစပြီးတော့ဖြေဆိုခဲ့ပါတယ်
။အောင်မြင်မယ်လို့ကျွန်တော်တို့မျှော်လင့်တယ်ဖြစ်လဲဖြစ်စီချင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မိဘပြည်သူတွေက1990ပြည့်နှစ်မှာကိုအခုဒုတိယအကြိမ်2015ခုနှစ်မှာသူတို့ရဲ့အင်မတန်ပြင်းပြတဲ့အပြောင်းအလဲလိုလားမှုကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားဖော်ထုတ်ပြသခဲ့တာပဲလေ။ဒါကြောင့်မို့လို့ဒီတစ်ချိန်မှာမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကြိုးပမ်းမှုတွေကိုတက်မတော်ပါဝင်ပေါ့နော်။အားလုံးကပူးပေါင်းဆောင်ရွက်ဖို့တင့်တယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ရှင်။နောက်တစ်ခုကအရင်90ရွေးကောက်ပွဲနဲ့မတူတဲ့အနေအထားမျိုးပေါ့နော်ဥမာ90ရွေးကောက်ပွဲတုန်းကဆိုရင်လေစစ်တပ်ကဒီသူတို့ရွေးကောက်ပွဲပြီးသွားလို့ရှင်စစ်တမ်းရပြန်မယ်လို့ဘာလို့ပြောခဲ့ဘူးတယ်ဒါပေမဲ့လည်းသူတို့အာဏာသိမ်းခဲ့တာပဲပေါ့နော်ဆိုတော့အခုဒီတစ်ချိန်မှလည်းဒီရွေးကောက်ပွဲမတိုင်ခင်ကစစ်တပ်ကနေပြီးတော့သူတို့နိုင်တဲ့ပါတီကိုအသိမှတ်ပြုမယ်လို့ဘာလို့ပြောခဲ့တယ်ဦးသိန်းစိန်လည်းပြောခဲ့တယ်ဆိုတော့ဒီတစ်ချိန်မှရောဟိုဘလောက်ထိပေါ့လေသူတို့စကားတီနိုင်မလဲနောက်တစ်ခုကအဲ့လိုမျိုးတီနိုင်အောင်ရောအနေထားတွေပေါ့ခစ်အနေထားအရာရောအချိန်အခါအနေထားရော90နဲ့မတူတာဘာရှိလဲဘလို့တွေကွာချမှုရှိလဲဥပ္ပလာတည်းအမြင်ပေါ့
ပထမအချက်ကွာချမှုကတော့ဟိုတတင်းလွတ်လပ်ခွင့်ကြီးပေါ့နော်မီဒီယာလွတ်လပ်ခွင့်ကြီးဖြစ်ပါတယ်1990တုန်းကတနေရာနဲ့တနေရာတတင်းချက်လက်တွေရောက်ရှိဖို့အခြေအနေတွေမပေးခဲ့ပါဘူးခုမှတော့သတင်းမီဒီယာတွေရဲ့ဆွမ်းဆောင်ချက်တွေကပြည်သူလူထုတွေရဲ့နှုတ်ကြားတကြွမှုတွေကအများဒါဟာပထမချက်ကဟာချက်ဖြစ်ပါတယ်ဒုတိယချက်ကတော့ဟိုတုန်းကအခြေခံဥပဒေမရှိဘူးအခုတော့ကိုတိုင်စိတ်ကြရွေးချယ်ထားတဲ့အခြေခံဥပဒေပေါင်းတဲ့ကရှင်းပြနေတာတောင်ပြည်သူလူထုဟာမြို့သားဒီမိုကရေစီဖွဲ့ချုပ်ကိုရွေးခဲ့တယ်ဆိုတဲ့ဟာကပြည်သူလူထုရဲ့အင်မတန်မှနိုင်ငံရေးအမြင်ဟာအင်မတန်မှ ဟိုအားကောင်းနေတယ်ဆိုတာဟာ1990ပြည့်နှစ်နဲ့မတူညီတဲ့ဒုတိယချက်ဖြစ်ပါလေခင်ဗျ။တတိယချက်ကတော့ကျွန်တော်တို့ဒီနိုင်ငံတကာအခြေအနေဒေသတွင်းအခြေအနေပြည်တွင်းအခြေအနေအားလုံးကလည်းပြောင်းလဲလာတယ်ဆိုတဲ့အချက်တည်းကတော့1990ပြည့်နှစ်နဲ့ကွာဟတဲ့အချက်တည်းလို့မြင်ပါလေခင
်ဗျ။ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအခု NLD ကအစိုးရဖွဲ့ဖို့ပြင်နေတဲ့အချိန်မှာပါတီခေါင်းဆောင်တောင်ဆန်းစုကြည်ကနေပြီးတော့ပေါ့လေဒီတိုင်းရင်းသားပါတီတွေလည်းအစိုးရဖွဲ့တဲ့အခါမှာပါမယ်လို့ပြောလိုက်ပါတယ်ရှင်ဆိုတော့ရွေးကောက်ပွဲကာလမှာ NLD ကဒီတိုင်းရင်းသား군တွေမှာပါဝင်ပြိုင်ခဲ့တာတွေရှိတယ်ဆိုတော့တိုင်းရင်းသားတချို့ပါတီတွေဘက်ကလည်းမကျေနပ်တဲ့အတန်လေးတွေထွက်ခဲ့တာရှိတော့အခု NLD ကပြောလိုက်တဲ့အချက်ကတိုင်းရင်းသားတွေနဲ့ NLD အကြားဒီအဖို့ထစ်ကလေးတွေရှိနေခဲ့တဲ့ကိစ္စတွေကိုပယ်ဖျက်ပေးနိုင်မယ်လို့ဥပိုလ်လာတင်ထင်ပါလားရှင
်။တကယ်တမ်းအဲ့ဒီလို NLD နေနဲ့အောင်အမြင်မြင်ဆောင်ရွက်သွားမယ်ဆိုခဲ့လို့ရှိရင်တော့ပြည်လေဖို့တင့်နေပြည်လေလိမ့်မယ်လို့ကျွန်တော်တို့အဖြစ်ဝယုံကြည်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တိုင်းပြည်မှာအဓိကအင်အားစုကြီး3ခုရှိခဲ့တယ်ရှိနေသေးလည်းဖြစ်ပါတယ်။ဒါကတော့တိုင်းရင်းသားအင်အားစုတွေရဲ့ဒီမိုကရေစီအင်အားစုတွေရဲ့တပ်မတော်ဦးဆောင်တဲ့အင်အားစုတွေပေါ့နော်။အဲ့ဒီအင်အားစု3စုကိုအခြေခံပြီးတော့ကျွန်တော်ပြည်တွင်းငြိမ်းချမ်းရေးပဲဖြစ်ဖြစ်ကျွန်တော်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးပဲဖြစ်ဖြစ်ပြည်ပြန်ပြောင်းလဲရေးပဲဖြစ်ဖြစ်ခေါင်းဆောင်လုပ်တဲ့လူတွေတာဝန်ရှိတဲ့အင်အားစုတွေအားလုံးဟာအမြဲတမ်းပဲလေးလေးနက်နက်စဉ်းစားပြီးတော့ဒီအင်အားစုတွေအားလုံးပါလာနိုင်မဲ့စွမ်းဆောင်မှုဦးဆောင်မှုကိုပေးကြရမှာဖြစ်ပါတယ
်ဆိုတော့တခါဒါတိုင်းရင်းသားပါတီတွေနဲ့ကိစ္စပေါ့နော်တခါဒေါအောင်ဆန်းစုကြည်ကသူ့ပါတီတဲကလူတွေကိုဒီအစိုးရဖွဲ့တဲ့အခါမှာဝင်ကြီးတွေဒုဝင်ကြီးနေရာတွေမှမှန်းကြဖို့ပြောထားတာရှိတော့ဒီချက်ကရောဒီပါတီတွင်မှာစိတ်ဝမ်းကွဲမှုတွေဖြစ်လာနိုင်မလားဥပိုလ်လာတဲ့အမြင်လေးသိချင်ပါတယ
်ဒီတနေ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ရင်ဆိုင်နေရတဲ့အခက်အခဲတွေစိန်ခေါ်မှုတွေအများကြီးဖြစ်ပါတယ်အဲ့ဒီအခက်အခဲတွေကိုကျော်လွှားဖို့ဒေါအောင်ဆန်းစုကြည်နဲ့တကွာခေါင်းဆောင်မှုကချုပ်ပန်းတဲ့အခါမှာကျွန်တော်တို့ကျန်တဲ့တိုင်းရင်းသားအင်အားစုတွေနဲ့တပ်မတော်သားတွေပြည်သူတွေကပူးပေါင်းဆောင်ရွက်လာဖို့ထောက်ခံအားပေးလာဖို့ဆိုတာပထမဦးဆုံးမျိုးသားဒီမိုကရေစီဖွဲ့ချုပ်အင်အားစုကြီးကခုခေါင်းဆောင်နောက်မှာပြက်ပြက်သားသားအမြဲတမ်းရပ်ပြနေဖို့လိုအပ်ပါတယ်ခင်ဗျာ။ဒါကြောင့်မို့လို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တွေအနေနဲ့နောက်လုတ်တင်လို့လုတ်သွားတဲ့အခါမှာမျိုးသားဒီမိုကရေစီဖွဲ့ချုပ်အင်အားစုတွေအနေနဲ့ကိုယ်နေရာမရခဲ့ရင်တော့တိုင်းပြည်အတွက်လုတ်တယ်ဆိုတဲ့ခံယူချက်နဲ့နားလည်လက်ခံကြလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ။
ဒါကတော့မနန္ဒချမ်းတင်ပြသွားတာဖြစ်ပါရယ်ခင်ဗျာ။ကမ္ဘာပေါ်မှာမြေမြုပ်မိုင်းအသုံးပြုတဲ့နိုင်ငံအ ਨੇ ချင်းထဲမှာမြန်မာနိုင်ငံဆက်လက်ပြီးတော့ပါဝင်နေပြီးပြည်တွင်းညဉ့်ညံ့ရေးတိစောက်နိုင်မှသာမိုင်းပပျောက်ရေးအစီအစဉ်တွေအောင်မြင်နိုင်မယ်လို့ဒေသခံလူခွင့်ရေးလှုပ်ရှားသူတွေကပြောပါရယ်။အခုနှစ်2015ခုနှစ်ထဲမှာပဲလက်နက်ကင်6ဖွဲ့ခန့်ရှိတဲ့ကရင်ပြည်နယ်ထဲမှာအစိုးရနဲ့လက်နက်ကင်တပ်ဖွဲ့တွေကြားမိုင်းအသုံးပြုမှုတွေဆက်ပြီးတော့ရှိနေတုံးမယ်လို့သိရပါရယ်။VOA ထိုင်းခြေစိုက်သတင်းတော့မအေးမာကအခုလိုသတင်းပေးပို့ထားပါရခင်ဗျာ
အစိုးရနဲ့ကရင်လက်နက်ကင်တွေကြားအပြစ်ခတ်ရဆေးရေးလုပ်ခဲ့တာဟာ3နှစ်ကျော်ရှိပြီဖြစ်တယ်လို့ကရင်လက်နက်ကင်3ဘွဲ့နဲ့လည်းတနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရဆေးရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်ဒါပေမဲ့လည်းဘယ်အစိုးရလက်ထက်မှာပဲဖြစ်ဖြစ်ပြည်တွင်းညဉ့်ညံ့ရေးကိုအမှန်တကယ်တိစောက်နိုင်မှသာမိုင်းရှင်းလင်းရေးကိစ္စတွေကိုဆောင်ရွက်နိုင်မှာဖြစ်တယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစောဝေလေးကပြောပါတယ်
ဒီလက်နက်ကင်တွေအဖွဲ့တစ်ဖွဲ့နဲ့တစ်ဖွဲ့ကြားသူတို့ဟိုဒီညီကြိုင်မတိစောက်နိုင်သေးသေးတော့ဒီမျိုးမိုင်းတွေကသူတို့အဲ့ဒီလာမဲ့အစိုးရပဲဖြစ်ဖြစ်ဒီမျိုးမိုင်းတွေထုတ်ဖို့အကောင့်ထပ်ပေါ်နိုင်ဖို့အတွက်သူတို့အတွက်နည်းနည်းခက်ခဲနေမယ်ဒီမျိုးမိုင်းထုတ်ဖို့အတွက်ကအစိုးရတစ်ခုတည်းထုတ်ချင်တယ်နဲ့ထုတ်လို့မရဘူးတိုင်းရင်းသားနဲ့လက်ကင်လက်နက်ကင်ရောအစိုးရရောနှစ်ခုနှစ်ဖက်စလုံးသူတို့သဘောတူမှသာလေအဲ့လိုမျိုးsystem အထည်ဒီမန်တွေကိုသူတို့အကောင့်ထဲပို့နိုင်ပါလိမ့်
။နိုဝင်ဘာလ26ရက်နေ့မှာပဲကရင်လူခွင့်ရေးအဖွဲ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်ရမှာ2015ခုနှစ်အတွင်းမှာပဲအစိုးရနယ်ကြားဆောင်တပ်တွေနဲ့ကရင်လက်နက်ကိုင်တွေမိုင်းအုံပြုမှုတွေရှိနေသေးကြောင်းဖော်ပြထားပါတယ်။ဒီအကြောင်းကိုလည်းစောဝေလေးကဆက်ပြောသွားပါတယ
်။အစ်ထောင်တာကကျွန်တော်တို့တွေးရှိရပါသေးတယ်။စုပ်ပြီးပြောလို့မရစင်မှာ BJS စစ်တပ်စခန်းကသူတို့ဒီအနယ်ပြည်ထောင်တာတွေကိုထောင်တာရှိပါသေးတယ်။ထောင်တာရှိပါတယ်သူတို့ရဲ့သူတို့စစ်တပ်စခန်းကိုကာကွယ်ဖို့အတွက်ပေါ့နော်အဲဒီရေလောင်တမန်လိုမျိုးနောက်ပြီးတော့တချို့သောနေရာမှာတော့ပရိုတိုကောလတကပဲကဒီခီဘီန
ဒီမြန်မာစစ်တပ်အတီတပ်ဖွဲ့ချင်းတဲ့အချိန်မှာဒီခေတ်တွေကခုမြန်မာမျိုးမှာဒီခြားခြားတော့ရွာသားတွေမကြည့်နိုင်မိတာရှိတယ်။မြေမြောက်မှာအတုံးပြမှုပိတ်ပင်တားမြစ်ခြင်းနိုင်ငံတကာစီယုံလို့ဆိုရေးဖွဲ့ ICBLS
အစီရင်ခံစာမှာလည်းကရင်ပြည်နယ်ပါဝင်မြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်၃ခုမှာမြေမြောက်မှာအတုံးပြမှုအများအပြားပြန့်နှံ့နေတယ်ဆိုပြီးပါရှိပါတယ်။ဒေသခံကရင်ပြည်သူအများစုကတော့ဘဝရှင်သန်ရည်ရွယ်လုပ်ကင်စားတော့ဖို့ မြေမြောက်မိုင်းရှင်းလင်းပေးဖို့တောင်းဆိုနေတယ်လို့လည်းကရင်လူ့ခွင့်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစောဝေလေးကပြောပါတယ်။ကမ္ဘာပေါ်မှာမြေမြောက်မိုင်းအသုံးပြုတဲ့နိုင်ငံအနည်းချင်းထဲမှာမြန်မာနိုင်ငံဆက်လက်ပါဝင်နေပြီးဆယ်စုနှစ်၆ခုကျော်ကြာပြည်တွင်းစစ်ဖြစ်နေတဲ့ကရင်ပြည်နယ်မှာတော့၂၀၁၅ခုနှစ်အထိမြေမြောက်မိုင်းတွေကိုလက်နက်ကင်တွေကအသုံးပြုနေဆဲဖြစ်ပါတယ်ရှင်။
2019ခုနှစ်အထူးရွေးကောက်ပွဲနဲ့အတူဒီမိုကရေစီအုပ်ချုပ်ရေးစီပြန်သွားနိုင်ဖို့အတွက်စိန်ခေါ်မှုတွေအများပြားရှိနေတယ်ဆိုပြီးတော့ထိုင်းနိုင်ငံဆိုင်ရာအမေရိကန်တမ်းမှတ်ကြီးကပြောဆိုလိုက်ပါတယ်အဓိကစိုးရင်ပေါ်ရာဖြစ်နေတဲ့အခြေအနေကတော့စစ်ဆိုးရအနေနဲ့လူထုစီးဝေးဆွေးနွေးပွဲတွေကိုဖိနှိပ်နေခြင်းပဲဖြစ်တယ်လို့ဆိုပါတယ် VOA ထိုင်းခြေဆိုင်သတင်းတောက် Ron Corbin ဗန်ကောက်မြို့ကပေးပို့ထားတဲ့သတင်းကိုဦးကျော်စံသာပြောပြပေးပါလိမ့်မယ်ခင်ဗျာ
ဗုဒ္ဓဦးနှင်းညာကသတင်းတောက်တွေနဲ့တွေ့ဆုံရမှာအမေရိကန်တမ်းမှတ်ကြီး Glenn Davis ကအမေရိကန်နဲ့ထိုင်းနှစ်နိုင်ငံဆက်ဆံရေးခက်ခဲမှမှရှိနေစေဖြစ်ပေမဲ့ထိုင်းနိုင်ငံစီအစိုးရအနေနဲ့လွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်ကိုတားမြစ်ပိတ်ပင်တာအရက်ဖက်အမှုခင်းတွေကိုစစ်ခုံရုံးတင်ပြီးစစ်ဆေးစီရင်နေတာတွေဟာထိုင်းနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေအတွက်ဆွေးနွေးညှိနှိုင်းနိုင်မဲ့အရေးကိုထိခိုက်နေတယ်လို့ပြောကြားသွားတာဖြစ်ပါတယ
် As we've called for civilians notto be tried in military courts we think that that's important we believe in the
အကြမ်းသားတွေကိုစစ်တရားရုံးမှာမဆက်ဆွေးဖို့တောင်းဆိုပါတယ်ဒါဟာအရေးကြီးတယ်လို့ကျွန်တော်တို့ထင်ပါတယ်ကျွန်တော်တို့ဟာတရားဥပဒေစိုးမိုးရေးကိုယုံကြည်ပါတယ်လွတ်လပ်သောတရားစီရင်ရေးကိုယုံကြည်ပါတယ်လူထုအနေနဲ့တကယ်တရားရုံးမှာခုခံလျှောက်လဲတာကိုလည်းယုံကြည်ပါတယ်အကြမ်းသားတွေကိုစစ်တရားရုံးနေမှာစစ်ဆေးအပြစ်ပေးနေတာတွေဟာတကယ်ပြဿနာတွေလို့မှတ်ယူပါတယ
်မနစ်ကမေလမှာအနာရပြီး NCPO အမျိုးသားညီညာရေးနဲ့ညီဝတ်ပြပြရေးကောင်စီလို့ခေါ်တဲ့ထိုင်းနိုင်ငံစစ်အစိုးရဟာလူထုစီဝေးဝဲတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ကန့်သတ်ပြီးပညာရှင်တွေရဲ့တွေးဆုံဆွေးနွေးဝဲတွေကိုပါထောက်လှမ်းဆောင်ကြည့်နေကြတာဖြစ်ပါတယ်။အစိုးရမဟုတ်တဲ့ထိုင်းဥပဒေဆိုင်ရာရပိုင်ခွင့်အဖွဲ့အစည်းတစ်ခုရဲ့အဆိုအရစစ်တပ်ဟာပညာရှင်60ကျော်နဲ့သတင်းစာဆရာတွေအပါအဝင်လူပေါင်း800ကျော်ကိုဆင့်ခေါ်ဒါမှမဟုတ်အင်တိုင်းရာရောက်သွားပြီးတော့အများစုကိုစစ်ဆေးမင်းမြတ်မှုထိန်းသိမ်းထားခဲ့တယ်ဒါမှမဟုတ်ပြန်လဲပညာပေးအစီအစဉ်ဆိုရက်သတိပေးပြောကြားချက်တွေကိုလုပ်နေခဲ့တယ်ဒီလိုလုပ်နေတာဟာရက်ပေါင်းတော်တော်ကြာမြင့်အောင်အထိထိမ့်သိမ့်ပြီးတော့လုပ်နေခဲ့တာဖြစ်တယ်လို့လည်းပဲဆိုပါတယ်တချို့လည်းပြည်ပကိုထွေပြေးတင်ဆောင်သွားရတယ်လို့ဆိုပါတယ် Late Majesty လို့ခေါ်တဲ့တော်ဝင်မိသားစုအပေါ်ဝေဖန်မှုဆိုင်ရာတင့်ကျက်တဲ့ဥပဒေကိုချိုးဖောက်တယ်ဆိုရက်စွဲချက်နဲ့မကြုံစုဘူးစီလျားကြာမြင့်အောင်ထောင်ချခံရသူတွေအတွက်စိုးရိမ်တယ်လို့လည်းသံမကြီး Davis ကဆိုပါတယ်
Over the past several months, we've seen defamation charges leveled against journalists and others, as well as detention.
အနာဘိုင်းနေမကြိုက်တဲ့အယူအဆတွေထုတ်ဖော်ပြောကြလို့ဒါမှမဟုတ်တရင်ပို့လို့ဆိုပြီးဆွဲချက်မတင်မဲထိမ့်သိမ်းခံနေရတဲ့သူတွေအတေဖြတ်မှုပုံမှန်တက်ပြီးထောင်ချခံရတဲ့တရင်တော့တွေပြီးခဲ့တဲ့လတွေအတွင်းကတွေ့ခဲ့ရပါတယ
်။ဝါရင်သန်နမန်တူဖြစ်တဲ့ Davis ဟာတိုင်းပြည်ရေးစီတည်တံ့ညီညာရေးကိုဆစ်ရှုပြီးနိုင်ငံရေးအနာဂတ်လူသစ်ရှင်ကြားဆွေးနွေးပွဲပဲပေါင်းစုံပါဝင်မဲ့ဖြစ်စဉ်တရားကိုချမှတ်ဖို့အတွက်လဲထိုင်းစစ်အစိုးရကိုတောင်းဆိုလိုက်ပါတယ်အခုလက်ရှိစစ်အစိုးရအောက်မှာပဲထိုင်းနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးကော်မတီကဖွဲ့စည်းပုံဒုတိယမူကြမ်းတရားကိုရေးဆွဲနေပါတယ်လက်ဦးကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံမူကြမ်းကိုတော့စက်တင်ဘာလတုန်းကစစ်အစိုးရခန့်အမျိုးသားပြုပြင်ပြောင်းလဲရေးကောင်စီကပယ်ချခဲ့ပြီးဖြစ်ပါတယ်မူကြမ်းရေးဆွဲရေးကော်မတီသစ်ဟာရေးဆွဲချိန်6လရရှိမှဖြစ်ပါတယ်။အဲဒီနောက်ဆန္ဒခိုင်ဝဲကျင်းပပြီး2019မှာရွေးကောက်ပွဲတရားကျင်းပမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ဦးကျော်စန္ဒာတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။ VOA American အတန်ရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေနိုဝင်ဘာလ29ရက်တောက်ကြနေ့မနက်ခင်းအစီအစဉ်လေးကိုပုံမှန်ထုတ်လွှင့်နေတဲ့အတန်လှိုင်းနေအပြင်လှိုင်းဒိုမီတာ50 kHz 5995လှိုင်းလမီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်အခုဒုတိယပိုင်းမှာတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ကားစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
စပြေတော့ဂျပန်နဲ့ကိုရီးယားမှာအရန်ဖြစ်ပါတယ်ဒီလဲသေးပါတယ်ဒါပေမဲ့သူတို့မှာတော့ဒီကာကွယ်ဆေးက
ဆိုရတဲ့တော်စီတက်ကတူကလေးကျမ်းမာရေးပညာဌာနကအထုခွန်စုခုဆရာဝန်ကြီးပမောက္ခဒေါက်တာစောဝင်းရဲ့ပြောဆိုချက်ဖြစ်ပါတယ်အဲ့ဒါနဲ့အတူနေဆက်ဒေတာအခြေစိုက်တိုင်းရင်းသားသတင်းတောက်တွေတင်ဆက်တဲ့သတင်းလွှာကိုလည်းမကြခင်မှာနားဆင်ကြပါမယ်အခုတော့အဲ့ဒါတွေထုတ်လွှင့်မပေးခင်မှာအရင်ဆုံးနားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ဖြစ်ပါတယ်အမေရိကန် EDM အသုံးနှုန်းနဲ့ပတ်သက်ပြီးတော့ဒေါ်လာလက်တန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မနေ့တွင်ပြမယ် idiom အသုံးကတော့
the buck stops here
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက teach the buck the buck ကသမင်ဘိုးလို့အဓိပ္ပာယ်ရပြီး stops stops ကရတာ here here ကဒီနေရာမှာဆိုတော့စုထုံရဲ့လုံောက်ဒီပေကတော့ဒီနေရာမှာသမင်ဘိုးရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ခံအကြောင်းကိုရှင်းပြပါစီဘက်ကဒီနေရာမှာဘက်ခေါ် knife ဆိုတဲ့သမင်ကြိုနဲ့လက်ကင်လှုပ်ထားတဲ့ဓာတ်ကိုရည်ညွှန်းတာဖြစ်ပါတယ်။အဲ့ဒီဓာတ်ကိုရှေးအမေရိကန်ကောက်ဘွိုက်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကန်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ်ဘက်ခေါ် knife သမင်ကြိုလက်ကင်ရှိတဲ့ဓာတ်ကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလုပ်တာဖြစ်ပါတယ်။ဒါကြောင့်မို့ဘက်ခေါ်အတူကိုဘက်ဆိုပြီးတော့သုံးတာဖြစ်ပါတယ်။idiom သဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ် the buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝန်ရှိတယ်ဆိုတာကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်ဒီသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါသူကသူ့ရဲ့ဇပွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါတယ်ဆိုလိုတာကတော့နိုင်ငံမှာဖြစ်သမျှဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ဒါကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောခဲ့မှာထိုစဉ်သမ္မတ Truman ကဒီအသုံးကိုရည်ညွှန်းခဲ့ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Clooney ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The president whoever he is has to decide the buck stops hereNo one else can do the deciding for him. That's his job.
သမ္မတဟာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြပေးရမယ့်တာဝန်ဟာသူ့မှာပဲရှိပါတယ်။ဘယ်သူကမှသူ့ကိုယ်စားမဆုံးဖြတ်ပေးနိုင်ပါဘူး။အဲ့ဒါသူ့ရဲ့တာဝန်ပါလို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The president, whoever he is, has to decide the buck stops here.No one else can do the deciding for him. That's his job.
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ?
The buck stops here.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်။ဒါကတော့ဒေါ်လာလာတန်စီစဉ်နေဆက်တဲ့ American Idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြတာဖြစ်ပါရခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပြပါတော့မယ်အခုတစ်ပတ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့ဂျပန်အုံနောက်ယောင်ယောဂအကြောင်းကိုတင်ပြထားပါတယ်ဒီတဲ့ထိအန္တရာယ်ရှိပြီးတော့ကုသရခက်လွန်းတဲ့အဲ့ဒီဂျပန်အုံနောက်ယောင်ယောဂမြန်မာနိုင်ငံမှာဖြစ်လေရှိတယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်ဘာကြောင့်အဲ့ဒီယောဂဖြစ်ရပြီးတော့မဖြစ်အောင်ဘလို့အကောင်းဆုံးကာကွယ်နိုင်မှသလဲဒီအကြောင်းကိုစေးတက်ကတူတက်ကလေးကျမ်းမာပညာဌာနအငိမ့်စားဌာနမှုပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ခဲ့ပမောကဒေါက်တာဆောင်းဝင်းခင်ဗျာကျွန်တော်တို့ဒီဂျပန်ဦးနှောက်ရောင်ယောဂါလို့ခေါ်တဲ့ယောဂါပေါ့ဆရာနော်အဲ့ဒါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လောက်ရှိလဲဆရာကြီ
းမြန်မာတော့ဒီ9နှစ်အောင်ကလေးတွေတည်ပြောင်းလို့ကြည့်ရင်ဆိုဝေးမီယောဂါတွေရဲ့ဝင်းပြဲဝင်းချောယောဂါတွေအဲ့ဒီနောက်မှာတော့ဒီ cellular infection လို့ခေါ်တဲ့ဒီဦးနှောက်ရောင်ယောဂါတွေနဲ့တည်ပြောင်းတာတတိယအများဆုံးပေါ့နော်ဒါမှဒီဦးနှောက်ရောင်ယောဂါတွေဆိုတဲ့အထက်မှာတော့ဦးနှောက်မေးရောင်လည်းရှိတယ်နောက်ဒီယူယူဗိုင်းရပ်စ် and encephalitis ခေါ်တဲ့ virus ကိုကြောင့်ဦးနှောက်ရောင်တာဖြစ်တယ်ဒီပမာဏအနေနဲ့သူကမများပါနဲ့ဒီဟာရဲ့အရေးကြီးချက်ကပါလဲဆိုတေးကြောင်လုံးများတယ်ဆယ်ရာရင်လုံးလောက်ဒီတေးကြောင်နိုင်တယ်ချန်နဲ့ရှင်းတဲ့ကလေးတွေမှာလဲသုံးပုံလောက်ကဆွမ်းအားနာမချဖြစ်တာတို့ကိုယ်နဲ့အင်္ဂါချွေရင်းတာတို့ဖြစ်တတ်ပါတယ်နောက်ဒီဂျပန်ဦးနှောက်ရောင်လို့တိကျပြောဖို့ကလဲကျွန်တော်ကလွန်ခဲ့တဲ့9နှစ်လောက်ကမှဒီမျိုးသားကျမကြီးတခွဲကောင်ဒီကာရွန်ချင်းချင်းကြီးဖောက်ပြီးတော့ပို့သွားတော့ပေါ့အဲ့ဒီမှာတိကျတဲ့အဖြေရတယ်နောက်ဒီအဖြေရဒီလွန်ခဲ့တဲ့9နှစ်လောက်ကနေဆိုတော့တဖြည်းဖြည်းများလာတယ်ဒါပေမဲ့နိုင်ငံလုံးမှာတော့ဒီတခွဲကန်ပို့ဖြစ်တာရောဒီပြုချက်ရတာရော50လောက်ပဲရှိတာပေါ့ကျွန်တော်ထင်တော့ဒီတဲ့ပို့ပြီးတော့ဖြစ်တာများပါတယ်နိုင်ငံလုံးမှာလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေ့မှဆရာကြီးဘာရှာမလို့ဂျပန်အုံနောက်ရောင်ယောဂါလို့ခေါ်ရတာလဲ
အဲ့ဒါကတော့ဖြစ်တော့မှာပေါ့နော်လွန်ခဲ့တဲ့နှစ်30 40ပေါ့ဗျာစပြစ်တော့ဂျပန်နဲ့ကိုရီးယားမှာအញ្ញံဖြစ်ပါတယ်ဒီလဲသေးပါတယ်ဒါပေမဲ့သူတို့မှာတော့ဒီကာကွယ်ဆေးကစိုးရတဲ့တော့အခုဆိုကျွန်တော်တင်နေ2030 30ရှိပြီထူလာတော့ကျွန်တော်နိုင်ငံဒီမှာမရှိသလောက်ပါပဲကျွန်တော်နိုင်ငံမှာတော့1995ခုနှစ်ကဒီတာချီလိုက်လောက်မှဖြစ်တယ်ဆိုပြီးတော့စပြီးတော့သဘောလောက်တာရှိပါတယ်အပိုင်းကနှစ်တိုင်းနှစ်တိုင်းကတော့ကျွန်တော်တို့ကကြိုကြားကြိုကြားအုံနောက်ရောက်တဲ့ကလေးတွေကမကြာခဏတွေ့ရတာပါပဲ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအသေးပြောက်လည်းများတယ်ဒီယောဂဖြစ်ပြီးလို့ရှင်လဲနောက်ဆက်တွဲခုနဆွမ်းအနာမချာလာဖြစ်နိုင်တဲ့အတွက်ဆရာကြီးဒီယောဂကအဓိကဘာကြောင့်ဖြစ်ရလဲဆရာ
အဓိကတော့ဒီ virus ပိုးကြောင့်ဖြစ်တာပါဒီ virus ပိုးကတော့လူကနေလူကိုမကူးပါဘူးဒီ virus ပိုးကဘယ်မှာရှိနေလဲဆိုဖက်တွေပေါ့နော်အဲ့မှာကြိုင်းလို့ပါလို့ငှက်ပြီးငှက်တွေရှိတယ်ဒီ web ပေါ့မိမိရေးလောက်ထားတဲ့ web တွေပေါ့အဲ့ဒီမှာသူတို့တဲမှာပြန်ပွားနေတယ်ပေါ့ပြန်ပွားကြရရင်မှတခါ julex လို့ခေါ်တဲ့ခြေမျိုးပေါ့နော်ဟောက်ပါတယ်ခါကသူတို့ကိုကြိုက်တယ်ကြိုက်တာနဲ့လူကိုကြိုက်တဲ့ခါမှဒီယောဂဖြစ်တယ်အဲ့ဒီခြေကလည်းဒီရေမှာပေါက်တော့လေလူတွေလည်းဆိုတိုက်ခင်းနေရှိတဲ့နေရာမှာရေသွန်းဆိုင်တဲ့နေရာတွေမှာရေဝတ်တဲ့နေရာအဲ့ညာတွေကပုံဖြစ်ပါတယ်ကျွန်တော်နိုင်ငံမှာလည်းကျေးလက်ဒေသတွေမှာဒီဝက်မူးမြူရေးပိုင်းရှိတဲ့အခါကျတော့ကျွန်တော်နိုင်ငံမှာတက်တဲ့နှုံးကကျွန်တော်တို့ထင်တာတဲ့ပုံများနိုင်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာဒီယောဂါနဲ့ကာကွယ်ဖို့ဆိုလို့ရှိရင်ဆရာအဓိကဘာတွေလုပ်ဖို့လုပ်မလဲ
ဒီယောဂါကာကွယ်ဖို့ဆိုတော့လည်းဒီကာကွယ်နည်းတွေတော့အများကြီးရှိတာပေါ့နော်ဒီတဲမှာအထူးရောက်ဆုံးကတော့ဘာလဲဆိုရင်ဒီကာကွယ်ဆေးထိုးထားခြင်းပါပဲအမကအောင်ကျွန်တော်တို့စေသိမ့်ချင်အောင်သုံးတာတော့ဒီ factor လို့ခေါ်တဲ့ခြေနေကိုနှိမ်နင်းတာတို့တိရစ္ဆာန်တွေမှာဆေးကုတာတို့ဒါမျိုးတွေတော့ရှိတာပေါ့နော်ဒါပေမဲ့အဓိကရေးချင်းကတော့ဒီကာကွယ်ဆေးထိုးခြင်းမှဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ဆေးကိုဘယ်လိုမျိုးထိုးနိုင်လဲဆရာ
ကာကွယ်ဆေးကတော့ဒီလူမျိုးနိုင်ငံတွေမှာသုံးတာတော်တော်ကြာပါပြီနောက်ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ကြံပြုချက်ကလည်းဒီကျေးဇူးကျန်းမာရေးစက္ကလတရားလို့ယူဆရတဲ့နိုင်ငံတိုင်းမှာကာကွယ်ဆေးထိုးတိုက်တွန်းထားပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်ဆေးကဒီပုံမှန်ထိုးတဲ့အနေထားမျိုးလားဘယ်လိုမျိုးထိုးပြတာရှိလဲဆရာမိဘတွေနဲ့
ကာကွယ်ဆေးကတကယ်တော့ကိုးလာနေစပြီးထိုးလို့ရပါတယ်ကိုးလာနေပြီးတော့ဒီ15နှစ်အတွင်းပေါ့နော်အဲ့ဒါထိုးလို့ရတယ်ညာတော့ဖြစ်တော့တစ်ချိန်ထိုးတာနဲ့တော့တော်တော်လေးလုံလောက်တယ်ဒါပေမဲ့ဒီကာကွယ်ဆေးကုမ္ပဏီကတော့3လပြီးရင်3လနဲ့6လကြာမှတစ်ခါပြန်ထိုးရတယ်တစ်မျိုးပေါ့နော်တစ်မျိုးစာနောက်တစ်မျိုးကတစ်နှစ်ကနေ3နှစ်ကြာမှပြန်ထိုးဖို့ဆိုတော့ไตโดนทา
ตาสิบาเลยโอเคเสียอูโลดีกากวยซีตะเกลุมะทูปิโลเวพอเสียยีตะเกลุโยคะผิดลาနိုင်တဲ့အခါမှာဘယ်လိုလူမျိုးတွေကိုပို့ပြီးတော့ view site ပို့လို့မလဲเสียဘယ်အရွယ်တွေမှာဖြစ်နေလ
ဲအများဆုံးကတော့ဘယ်ကျဲအဖြစ်အများဆုံးကဒီ9နှစ်နဲ့9နှစ်ကြာကလေးတွေဖြစ်ပါဘူးဒုတိယအဖြစ်အများဆုံးက10နှစ်နဲ့6နှစ်ကြာကလေးတွေပေါ့နော်ဒါပေမဲ့ဘယ်ပြန်မစို့ဖြစ်နိုင်တော့မှာအသက်ကြီးတဲ့လူရော45လေးရွယ်လည်းဖြစ်နိုင်မှာ
โอเคเสียသူတို့အနေနဲ့ဒီယောဂဖြစ်လာတာကိုကြိုသိဖို့အတွက်ဒီချိုးတင်လက္ခဏာတွေရောเสียတကယ်လို့ဒီကာကွယ်ဆေးမထိုးဖြစ်ခဲ့လို့ပေါ့နော်ယောဂါဖြစ်လာရင်ကြိုသိနေအောင်ဘလို့ချက်တွေစောင့်ကြည့်ပါဦးလက္ခ
ဏာတော့ဘလို့လဲဆိုတော့သူကဒီအုံနောက်ရောင်တဲ့လက္ခဏာတွေအရောဖြားတယ်ပေါ့ဗျာဖြားတယ်စကြောကြီးတောက်နေတာတို့သတိလစ်တာတို့တက်တာတို့ဓာတ်မျိုးတွေဖြစ်တယ်ပေါ့ဒါတွေကတော့ဒီဒီပြင်အုံနောက်ရောင်အုံနောက်မေးရောင်ဖြစ်လဲဖြစ်နိုင်တယ်ပေါ့နော်တော်တော်လေးကွဲကြားခက်ပါတယ်အဲတော့ကြိုတင်သိလို့လဲသူက virus encephalitis ကဖြစ်လို့ရှိရင်ဖြစ်ပြီးကြိုတင်သိလဲကုသမှုမှာတော့အောင်မြင်နေတာအောင်မြင်တာပေါ့နော်အဲ့တော့ကာဝယ်ဆေးထိုးတာတော့အကောင်းဆုံးပါပဲ
ဟုတ်ကဲ့ဆရာအခုလိုဒီပြင်းထန်တယ်ဟလာကုသဖို့လဲခက်တာဖြစ်တဲ့ကာကွယ်ဆေးရည်အရေးကြီးဆုံးဖြစ်လာတဲ့အခါမှာဆရာက ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတော်အနေနဲ့ရောအစီအမံနေဆရာဘယ်လိုရှိလဲဆရာ
ဒီပါတယ်ခင်ဗျာအခုလောဆယ်ဒီ JE ကာကွယ်ဆေးကတော့ပြင်ပမှရှိတယ်ပေါ့နော်ပြင်ပမှကုမ္ပဏီတွေတင်သွင်းလာတယ်ကျွန်တော်တို့ကလည်းဒီ6လအထက်ကလေးတွေဆိုလို့ရှိရင်ဒီပါလေတက်နိုင်လို့ရှိရင်လည်းထိုးပေးပါလားဒါမဲ့လည်းကာဝယ်ဈေးရဲ့ကုန်ကြေးကကိုမနေလာဘောနော်တစ်မျိုးက2မျိုးဝင်ထားတာရှိတယ်တစ်မျိုးက2,500လောက်ကြတယ်တစ်မျိုးက3,000ကို3,000လောက်ကြတယ်ဆိုတော့3,000မိသားစုကလည်းမတက်နိုင်အခုနိုင်ငံတော်အနေနဲ့တော့ဒီပြီးခဲ့တဲ့နှစ်ကရခိုင်မှာဖြစ်တဲ့နေရာပတ်ဝန်းကျင်တက်ကိုတော်တော်လေးဝယ်ပေးပါတယ်ပြင်ပနဲ့ကိုတော်တော်ဈေးကြီးတဲ့ဆေးရောင်ဝယ်ပေးပြီးတော့ဖြစ်တဲ့ high risk area ပေါ့နော်ဖြစ်တဲ့ပတ်ဝန်းကျင်မှာထုတ်ပြထားတာရှိပါတယ်ကျွန်တော်တို့အနေနဲ့လည်းဒီနိုင်ငံတော်ကနိုင်ငံတော်နဲ့ဒီ Bill Gates တို့ဘာလို့ foundation အနေနဲ့ကျွန်တော်လျှောက်ထားတာရှိပါတယ်ဒီမှာနိုင်ငံမျိုးသားကာကွယ်ဆေးစုစီမံချက်အနေနဲ့လာမယ့်နှစ်မှာကျွန်တော်အစိုးရမိကာကွယ်ဆေးပေါ့နော် PCB ဆိုတာထည့်ပါမယ်အဲ့ဒါတော့ computer ရပြီးသား budget တွေပါလည်းရပြီးသားပါနောက်တစ်နှစ်မှာကျွန်တော်ကဒီ rotor virus ဆိုတဲ့ဝင်ပြန်ဝင်ရှော့ကာကွယ်ဆေးနဲ့ဒီ JE ကာကွယ်ဆေးကိုကျွန်တော်တို့အမျိုးသားကာကွယ်ရေးတိုက်တဲ့အစီအစဉ်ထဲမှာထည့်နိုင်မှုတဲ့ကျွန်တော်တို့စုစည်းချက်တွေပါလေကျွန်တော်ကအဲ့ဒါလည်းကိုယ့်ရဲ့ဟိုတွက်ချက်တာတွေပါလေနဲ့တေချာပြပြီးတော့တင်ရပါတယ်အဲနိုင်ငံတော်စီကလည်းဘတ်ဂျက်တောင်းကိုယ့်ဘက်ကလည်းထောက်ပံ့မဲ့ဖွဲ့စည်းရတော့အများစုကိုပေးပါတယ်နောက်အဲ့ဒီလိုလုပ်ခွင့်ရပြီဆိုတော့ကျွန်တော်တို့ကနောက်တစ်ချက်ကပြီးခဲ့တဲ့ဝက်သက်နဲ့ကြိုက်သူတို့ကလို့ပေါ့နော်ဒီကလေးငယ်လေးတွေစထိုးပေးမယ်ကျွန်တော်လွတ်သွားတဲ့မထိုးပြခဲ့တဲ့လူရည်ပေါ်မှာ6လနဲ့15နှစ်ကြာအောင်လဲကျွန်တော်ကတကူကြီးလုံးကိုထိုးပေးမှာ
ပါ။ဟုတ်ကဲ့ချစ်စုမြတ်တင်ပါတယ်ဆရာ
။ OMN season တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါရခင်ဗျာ။အခုတော့အပတ်စဉ်ထုတ်လွှင့်နေကြတိုင်းရင်းသတင်းလွှာအစီအစဉ်ကိုအလှည့်ပေးကြအောင်ပါ။ BNI အဖွဲ့ဝင်နေကြာဒီတာမှာရှိတဲ့သတင်းတောက်တွေစုစည်းပြီးတော့တင်ပြထားတာဖြစ်ပါရခင်ဗျာ။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ဟာခါမြို့မှာပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်တရုတ်နိုင်ငံကိုတင်ပို့မဲ့ gas နဲ့ရေနံပိုက်လိုင်းကြောင့်ပျက်စီးသွားခဲ့တဲ့လေယာဉ်မြေတွေအတွက်ရခိုင်ဒေသခံတွေကနေရော်ကြေးတောင်းဆိုခဲ့တဲ့ဆိုတာတွေနဲ့မြမတက်မတော်နဲ့မြောက်ပိုင်းရှမ်းပြည်တက်မတော်တို့အကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်တောင်ပိုင်းဒေသအတွင်းစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါချင်းပြည်နယ်ဟာခါမြို့ဈေးတရက်ွက်နေအိမ်တစ်ခုမှာပြင်းထန်တဲ့ပေါက်ကွဲမှုတရက်ဖြစ်ပွားခဲ့မှုကြောင့်လူ6ဦးပွေးချင်းပြီးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီပေါက်ကွဲမှုဟာနိုဝင်ဘာလ22ရက်နေ့ည10နာရီခွဲခန့်ကတီတာလမ်းမှာရှိတဲ့ဥယောနာတန်နေအိမ်မှာဖြစ်ပွားခဲ့တာဖြစ်ပြီးအောက်ထပ်မှာအိမ်9မိသားစုနဲ့သူတို့ဧည့်သည်တယောက်စုစုပေါင်း6ဦးပွေးချင်းပြီးသေဆုံးသွားတယ်လို့ဟာခါမြို့မိမြို့ဖဥရွှေထီယိုကပြောပါတယ်။ဒါအပြင်အဲ့ဒီပေါက်ကွဲမှုကြောင့်အနီးအနားရှိလူနေအိမ်ငါးလုံးခန့်နဲ့ပေါင်မုတ်ကားတစ်စီးจิปကားတစ်စီးပျက်စီးခဲ့ပါတယ်တီပေါက်ကွဲတဲ့ဘုံအမျိုးအစားဟာကြောက်ခွဲမိုင်းအမျိုးအစားဖြစ်ပြီးအဲ့ဒီနေအိမ်မှာတူလောင်ထားရကနေမတော်တဆပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဟာခါမျိုးခန့်တူကပြောပါတယ
်ရခိုင်ပြည်နယ်ကြောက်ဖြူမျိုးနယ်ကနေတရုတ်နိုင်ငံယူနန်ပြည်နယ်ကိုဖောက်လုတဲ့ကက်စ်နဲ့ရေနံပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လေယာဉ်မြေဥယျာဉ်ချာမြေတွေအတွက်ကြေးရွာသား126ဦးကလက်မှတ်ရေးထိုးပြီးရော်ကြေးတောင်းဆိုလိုက်ပါတယ်အခုလိုတောင်းဆိုတဲ့ကြေးရွာသားတွေကတော့ကြောက်ဖြူမြို့နယ်ကပိုင်ချောင်းကြောက်ခမောက်ယတနာကြေးရွာတွေကရွာသားတွေဖြစ်ပြီးနိုဝင်ဘာလ23ရက်နေ့ကမြို့နယ်အုပ်ချုပ်ရေးမှူးရုံးကိုတောင်းဆိုလိုက်ပါတယ်2013ခုနှစ်ကကက်စ်ပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လေမြင်နဲ့ဥယျင်ချမြေတွေအတွက်တေကကို85သိန်းနှုန်းစပါးတင်းကိုကြက်ငွေ9500ကျပ်နဲ့တွက်ချက်ပြီးနှိနာကြေးပေးခဲ့ပေမဲ့နောက်ပိုင်းမှာရော့ကြေးမရတော့ဘူးလို့ကြေးရသားတွေကပြောပါတယ်။ရင်နံကက်စ်ပိုက်လိုင်းတစ်လျှောက်မှာမြေပြုံမှုနဲ့ရွှေ့မြေဖုံးလွှမ်းမှုတို့ကြောင့်ဒေသခံတွေရဲ့ဥယျင်ချမြေနဲ့လေယာဉ်မြေအများအပြားပျက်စီးခဲ့ရတာဖြစ်ပါတယ်။
မြန်မာအစိုးရစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးတပ်မတော်အကြားကချင်ပြည်နယ်နဲ့ရှမ်းပြည်ဖက်တွေမှာ3နေရာထပ်မံတိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့အနီးဗန်လုံးလီဆူးရွာနဲ့ချင်းဆိုင်တရုတ်ရွာကြားမှာမြန်မာစစ်တပ်နဲ့ KIA တပ်ရင်း8တပ်ဖွဲ့တို့နိုဝင်ဘာလ22ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါအပြင်ကချင်ပြည်နယ်မြောက်ပိုင်းဆွန်ပရာဘူးမြို့နယ်မှာလည်းကချင်လွတ်လပ်ရေးတပ်မတော် KIA တပ်ရင်း9လော့မိုင်ယန်ရှေ့တန်းစခန်းတစ်ခုကိုအစိုးရစစ်တပ်ကလက်နက်ကြီးများနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့မုံညင်းမြို့ပြင် KIA တပ်မဟာရှစ်တွေရှိတဲ့လွန်ယန်ဘူးတောင်ချီမှာလည်းတိုက်ပွဲဖြစ်ပွားနေပြီးအစိုးရတပ်ကနေလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့သိရပါတယ်။ပြီးခဲ့တဲ့ရက်တွေတုန်းက KIA တပ်တွေဆုတ်ခွာပေးလိုက်တဲ့လွန်ယန်ဘူးတောင်ပေါ်မှာအစိုးရတပ်တွေကနေဝင်ရောက်လာတယ်လို့ KIA ဗဟိုဌာနချုပ်ပြန်ကြားရေးဌာနတာဝန်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။
မွန်ပြည်နယ်ရေးမြုပ်နယ်ဟန်ကန်ကျေးရွာအုပ်စုမဲယုံမှာဖြစ်ပွားခဲ့တဲ့မဲမတမာမှုကိစ္စနဲ့ပတ်သက်ပြီးမွန်မျိုးသားပါတီကနေတက်ဆိုင်ရာနယ်မြေရဲစခန်းမှာအမှုဖွင့်တင်ကြားထားပါတယ်။ရွေးကောက်ပွဲနေ့ရက်ကရက်ကြေးကော်မရှင်ဥက္ကဋ္ဌကနေမဲပေးသူတွေကိုတောင်းတစိတ်မှတစိတ်ထုဖို့ပြည်ဝက်မဲပေးခန့်တီလိုက်ပြောနေတာကိုတခြားကော်မရှင်ဖွဲ့ဝင်တွေကဟန့်တားထားတဲ့အပေါ်ကျေးရွာအုပ်ချုပ်ရေးမှူးကနေကော်မရှင်ဥက္ကဋ္ဌကိုဟန့်တားတဲ့အဖွဲ့ဝင်3ဦးကိုမဲယုံကနေမောင်းထုတ်ခဲ့တာဖြစ်ပါတယ်။ဒီလိုအခြေတင်ဖြစ်ပြီးအချိန်ကြန့်ကြာသွားတဲ့အတွက်ထောင်နဲ့ချီတဲ့မဲပေးသူတွေမဲပေးခွင့်မရပဲအိမ်ပြန်သွားတဲ့အတွက်မဲပေးခွင့်ရှုံးရှုံးခဲ့ရတယ်ဆိုပြီးမွန်မျိုးသားပါတီကိုစလေလောင်းနိုင်ကန်လင်းနိုင်စိန်မြမောင်နဲ့နိုင်အောင်ထေတို့ကတရားဆွဲဆိုခဲ့တာပါ
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ဖက်မှာ DKBA ကနေထုတ်ပယ်ခံထားရတဲ့ဘိုနားမကြအဖွဲ့နဲ့ကရင်နယ်ကြားစောင့်တပ် BGF တပ်ရင်း2019-2020တို့ကနေအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်နိုဝင်ဘာလ24ရက်နေ့ကကော့ကရိတ်မြို့နယ်တတန်ကူးကျေးရွာအနောက်ဖက်ကျွတ်ကုန်းဒေသမှာဖြစ်ပွားခဲ့တာပါဒီပစ်ခတ်မှုမှာထိခိုက်မှုအခြေအနေမသိရသေးပေမဲ့ဒေသခံကျေးရွာသားတွေအနေနဲ့စိုးရင်ကြောက်လန့်နေပြီးရွာအပြင်မထွက်ရေးကြဘူးလို့လည်းခနေမှုရွာသားတို့ကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်မိုင်းရှုနဲ့ကျေးတီမြို့နယ်အတွင်းမှာရှိတဲ့ရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းတွေကိုမြမတပ်မတော်ကနေ2လနီးပါးထိုးစစ်ဆင်တိုက်ခိုက်တာတွေကြောင့်စစ်ဘေးဒုက္ခသည်1000ကျော်ဟာနေရပ်ကနေစွန့်ခွာနေရပါတယ်။စစ်ဘေးသင့်ဒေသနဲ့စစ်ဘေးဒုက္ခသည်တွေရဲ့လက်ရှိအခြေအနေကိုတော့ဆိုင်းမွန်းကနေစုစည်းတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်။
မြန်မာတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော်တပ်စခန်းကိုစတင်တိုက်ခိုက်ခြင်းကလေးကမိုင်းရှူးမြို့နယ်နဲ့ဂျေတီမြို့နယ်အတွင်းဂျေးရွာပေါင်း25ရွာကလူထုတွေနေရပ်ကနေစွန့်ခွာနေရတာပါစစ်ဘေးဒုက္ခတွေအရေးလိုက်လံကူညီပေးနေတဲ့ရှမ်းလူငယ်ကွန်ရက်ဦးဆောင်ကော်မတီဆိုင်စုကတိုက်ပွဲတွေကြောင့်စစ်ဘေးတင့်တူတွေဆိတ်ရောဂါဝေဒနာအထူးခံစားနေရတယ်လို့သူကပြောပါတယ်
တောင်ပေါ်ဒီကမှာနေဆိုင်တာဆိုတော်တော်လေးကိုစိတ်ကြည့်ခိုက်ထားတယ်ကျွန်တော်တို့မင်းများနဲ့လေးငါးချက်ဆုံးဆိုသူတို့ကငိုယူပြီးတော့ဖြေတာကြပြီအဲ့လိုမျိုးပေါ့နော်သူတိုင်းကိုစိတ်ကြည့်ခိုက်ပြီးတော့အိုင်ဝမ်းနေတယ်ဥမာတချို့လူအိုဆိုအသက်100ကျော်အထိဒီလိုမျိုးတိုက်ပွဲကြီးထန်ထန်မကြုံဘူးသူတို့အနေနဲ့ဒီလိုဒုက္ခတွေဖြစ်တာလိမ့်မယ်ဆိုတော့ဘလို့မှမမျှော်လင့်ထားတဲ့အတွက်ကြောင့်သူတို့ပြောပြလို့မရတဲ့အချက်သူတို့ကစိတ်ဒုက္ခတွေအများကိုခံစားနေရတယ်ကျွန်တော်တို့မြင်ရတယ
်အောက်တိုဘာလ3ပိုင်းကနေဖြစ်ပွားခဲ့တဲ့မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲတွေကြောင်းဒေသခံတောင်းချီကအိုးအိမ်ကိုစွန့်ခွာနေကြရတယ်လို့ဒေတာတွင်စာတင်ကြောင်း18ကျောင်းကကျောင်းသားထောင်ချီဟာလည်းပညာတင်ကြားခွင့်ဆုံးရှုံးခဲ့တယ်လို့ရှမ်းလူခွင့်ရေးဖွဲ့တာဝန်ရှိသူတူဖြစ်တဲ့ယင်းဟန်ဖာကပြောပါတယ
်ခုချိန်ဆိုတော့ဒီကအစားစံလို့ဖြေတဲ့ချိန်ရောက်နေပြီလေခုကျောင်းပြိလိုက်တော့တင်ကြားမှုတွေကလည်းဆက်ပြတ်သွားတာပေါ့နော်နောက်ပြီးဖေးတွေပုံစံတူတက်မှုတွေကလည်းတို့တဲ့ပြတ်ကန်သွားတာပေါ့
မိုင်းရှူမြို့ခံနန်းစင်ကတော့တိုက်ပွဲတွေအများဆုံးရက်ဖို့မျော်လင့်တယ်လို့ပြောပါတယ်
ဒီစစ်ပညာကြီးလားဆိုတာလည်းပျော်လိဆက်လောက်ပဲရှိတယ်ကျမတို့ကဘာမှလည်းနိုင်ငံကြီးရသိပြီးတော့နားမလည်ဘူးပေါ့နော်အဲနဲ့စိုးရိမ်ကိုဗန်လို့တော့ရှိနေကြတာပါပဲ
တိုက်ပွဲတွေရှော့ချဖို့ရက်တန့်ဖို့ရှမ်းပြည်တပ်မတော် SSPP SSA နဲ့မြန်မာစိုးရကိုယ်စားလှယ်တို့ရန်ကုန်မှာနေရကြတွေ့ဆုံခဲ့ကြပါတယ်တွေ့ဆုံမှုမှာစစ်ပေးရှောင်နေရတဲ့လူထုတွေရဲ့အရေးထက်စစ်ရေးနေရာအတားရဖို့ပဲတိကထားဆွေးနွေးလို့စစ်ပေးတည်နေတဲ့လူတွေအတွက်စိတ်ပူမိတယ်လို့ရှမ်းလူငယ်ကောင်းဆောင်ဆိုင်စုကပြောပါတယ်
အတိအကျတော့တပ်ပိုင်းဆိုင်ရာတို့နေရာရဖို့ပဲလောက်ပဲတို့ဆွေးနွေးကြတယ်လေ ခုမှနမ်းမြောက်ဖက်မှာဘယ်သူနေမယ်တောင်ဖက်မှာဘယ်သူနေမယ်ဘယ်လိုနေမယ်ဆိုတာကတကယ်တမ်းကြီးရွာလူထုအတွက်ကမအင်းချမ်းနိုင်ဘူးပေါ့နော
်ရှမ်းပြည်တမတော်နယ်မြေမှာဆိုရတို့ဟာရန်ကုန်မြို့မှာနိုဝင်ဘာ23ကနေ24ရက်နေ့ထိနေရက်ကြာတွေ့ဆုံဆွေးနွေးမှုမှာ2012ခုနှစ်ကတဘောတူညီချက်ကိုဆက်လက်အကောင်အထည်ဖော်ဖို့ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲနိုင်ဖို့အပအဝင်တပ်နေရာချထားဖို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်
ဆက်ပြီးတော့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲရလဒ်အရတက်လာမဲ့အနံ့ရ NLD အစိုးရသစ်လက်ထက်မှာတိုင်းရင်းသားတွေရဲ့အခမ်းကဏ္ဍကဘလောက်ထိအရေးပါနိုင်တယ်လဲတိုင်းရင်းသားတွေမျှော်မှန်းထားတဲ့အမျိုးသားတန်းတူရေးတွေကတော့တကယ်ဖြစ်လာနိုင်ပြီလားဆိုတာနဲ့ပတ်သက်ပြီး CRPP ခေါင်းဆောင်တဦးလည်းဖြစ်ချင်းပြည်နယ်တီးတိမ်မြို့နယ်မဲဆန္ဒနယ်မြေကပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်အရွေးခံရတဲ့ဇူမီဒီမိုကရေစီအဖွဲ့ချုပ် ZCD ဥက္ကဋ္ဌပူကျင်ရှင်ထံကိုနိုင်ကွန်းအိမ်ကနေမေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြားရမှာပါရှင်
။ဟုတ်ကဲ့မင်္ဂလာပါဥက္ကဋ္ဌကြီးခင်ဗျာ။ဒီလာမယ့်အစိုးရတက်လက်ထက်မှာတိုင်းဒေသတွေရဲ့အခမ်းအနားဟာဘယ်အထိအရေးပါနိုင်မယ်လို့ထင်ပါလဲခင်ဗျာ။
ကြတော့အနိုင်ရပါတီပေါ်မှာမူတည်တယ်သူအာနာစင်စနီနဲ့လုံးနေတဲ့အချိန်ခါမှာဒီတိုင်းသားတွေနဲ့အန်တရီယာကိုပေါင်းပြီးတော့ကျွန်တော်တို့တိုက်လာခဲ့ပါတယ်။ထောင်လက်ချင်းကြီးပေါင်းများစွာအထင်းထင်းခံကြရပါတယ်။ဒီဟာလေးကိုသူထက်စဉ်းစားမယ်ဆိုရင်လုံစီရတွေကအများကြီးရှိပါတယ်။ဒီအနိုင်ရပါတီကအတူတကွဟိုဟာလေးခံစားမိကြတယ်ဒီတိုင်းသားအုပ်စုတွေကိုဒီတိုင်းမှာထားတယ်နဲ့တော့ပြန်ပြီးဇေယျဆက်နေခြင်းတော့သူတို့ကဖြည်းဖြည်းချင်းပြပြမှုလူလေးနဲ့
ဒီလက်ရှိအချိန်ထိတော့အန်နေတီအနေနဲ့ပေါ့နော်တိုင်းဒါရေးနဲ့ပတ်သက်ပြီးတိကျတဲ့မူပေါ်လစီတရားဝင်ချပြတာမျိုးမရှိသေးဘူးလို့လည်းဒီပြောဆိုမှုတွေရှိနေတော့က80နိုင်ငံရေးဥဆောင်မှုခန်းကဏ္ဍတွေမှာတိုင်းဒါတွေပါဝင်နိုင်ဖို့မျှော်လင့်နိုင်ပါသလားခင်ဗျာ
ငါတို့ကနိုင်တာလေငါတို့တဘောပဲလို့သူထင်လို့ရှင်တော့ဒါသူတို့တဘောပဲပေါ့ဒါကျွန်တော်တို့ကဘာမှပြောပွင့်ခွင့်ရှိပါဘူးဒီလိုအောင်ပြလာတဲ့အခါမှာငါတို့ကဒီလိုဖြစ်ကြဖို့ရဲ့ဆိုလို့ရှိရင်နေရာတွေကိုပြန်ပြီးသတိရမယ်ဆိုလို့ရှိရင်တော့အလုံးထက်စဉ်းစားပြီးတော့နေရာတွေဘာတွေပြင်နိုင်ကြဖို့တော့အင်မပါဘူး
နောက်တစ်ခုကတိုင်းသားတွေမျှော်မှန်းတဲ့ဒန်းလူရေးနဲ့ဖက်ဒရယ်ပြည်ထောင်စုဆိုတာဒီအစိုးရတက်လက်ထက်မှာဖြစ်ပေါ်လာနိုင်မလားခင်ဗျာအဲ့ဒီပေါ်မှာသုံးသပ်ချက်လေးပြပါဦး
ကျွန်တော်တို့ပြည်ထောင်စုဖွဲ့စည်းတာကဒီဖက်ဒရယ်ပြည်ထောင်စုလူကြီးလုံးဖွဲ့စည်းကြတာပဲကျွန်တော်တို့ပူးပေါင်းပြီးဖက်ဒရယ်ကြီးနဲ့ကျွန်တော်တို့ပြည်ထောင်စုကြီးပူးပြီးတော့ကောင်းမယ်ဆိုတဲ့အမိန့်နဲ့ကျွန်တော်တို့ကကျွန်တော်တို့ရည်ရွယ်ထားတဲ့အတိုင်းဖြစ်မှာလို့အခုတည်းကကျွန်တော်တို့မြန်မာပြည်ရင်းနှီးမြှှင့်စူးစားဖို့ကဒါအဲ့လိုဘုတော်အဖန်ဆုံးဖြစ်တယ်ရည်ရွယ်နေမှဖြစ်မှာဘူးဘုရားကဒါအမြဲတည်ရကုန်ပါပဲ
ဟုတ်ကဲ့နှစ်ပေါင်း60ကျော်ကြာဖြစ်နေတဲ့ပြည်တွင်းစစ်ကြေးဆုံးသတ်နိုင်ဖို့ပေါ့နော်အခုတက်လာမဲ့အစိုးရတိတ်ကဘာတွေလှုပ်ဆောင်သင့်တယ်လို့ထင်မြင်ပါလဲခင်ဗျာ
ကိုအချင်းချင်းတိုက်ရင်ကြတာတော့အဲကြောင့်လေအမိကဆရာလို့ရှင်တော့တွေ့ပါဗျာဆရာမျိုးပြည်တွင်းရဲ့အတိုင်းမဖြစ်လို့ပြောင်းချင်းစားနဲ့လုံးနေလားရှင်နေနဲ့အဲ့ဒီရှင်နေကွန်ရှင်နဲ့ရှင်မအားလုံးပြည်နယ်လို့ရှင်တော့ထင်
ဟုတ်ကဲ့အခုလိုဖြည့်ချပေးတဲ့အတွက်ဇူမီဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌပူကျင်းရှင်းထန်ကိုကျေးဇူးတူတင်ရှိပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ချင်းပြည်နယ်ဟာခါမျိုးကနေအိမ်တစ်ခုမှာပြင်းထန်တဲ့ပောက်ကွဲမှုတရဖြစ်ပွားခဲ့မှုကြောင့်လူ6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်
။တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဒါကတော့ BNI အဖွဲ့ဝင်နေကြားဒေသမှာရှိတဲ့သတင်းတော့တွေစုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ
။သရရှင်များရှင်ရွေးကောက်ပွဲမှာနိုင်ရထားတဲ့မြို့သားဒီမိုကရေစီအဖွဲ့သို့ NLD ပါတီရဲ့ခေါင်းဆောင်အဖြစ်ဒေါက်ဆန်းစုကြည်ဟာအစိုးရတက်ကိုဦးဆောင်မှုရှိနေပါတယ်။အခြေခံဥပဒေအရသမ္မတဖြစ်ခွင့်မရှိပေမဲ့သမ္မတအထက်ကတာဝန်ယူမယ်လို့ပြောထားတဲ့ဒေါက်ဆန်းစုကြည်ကိုတိုင်းပြည်ခေါင်းဆောင်အဖြစ်တော်ရရှင်တို့အနေနဲ့ဘလိုရာထူးတာဝန်မျိုးကိုယူဆခြင်းကြပါသလဲလက်ရှိနိုင်ငံရေးအခြေအနေအရဘလိုရာထူးတာဝန်မျိုးကအသင့်တော်ဆုံးဖြစ်နိုင်မယ်လို့ထင်ကြပါသလဲဆိုတာကိုတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာVOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြည့်ဖြည့်အသံဖိုင်နဲ့ပဲဖြည့်ဖြည့် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
နေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရခင်ဗျာ VOA ရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေကိုမနေ့9ថ្ងៃအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
နိုမာလာရဲ့သရုပ်ထမြောက်ကြော်တာရီနေဟာအမေရိကန်နိုင်ငံမှာနိုင်ငံအဆင့်ကျေးဇူးတော်အထိမ်းအမှတ်နေ့ဖြစ်ပါတယ်။ဒါဟာ18ရာစုအင်္ဂလိပ်အခြေချနေထိုင်သူတွေမြောက်အမေရိကတိုက်ကိုရောက်လာကြတဲ့ကစတင်ခဲ့တဲ့အလွန်ရှေးကျတဲ့အစဉ်အလာတစ်ခုဖြစ်ပါတယ်။သူတို့ဟာပထမဆုံးအောင်မြင်တဲ့ကောက်ရိပ်သိမ်းချိန်မှာအောင်မွေးခံဖို့နဲ့အဲ့ဒီချိန်ကတောနက်ကြီးဖြစ်ရှိခဲ့တဲ့ဒေသမှာဆိုးဝါးတဲ့ပထမဆုံးဆောင်းရာသီကိုဖျက်ကျော်နိုင်ခဲ့တာကိုကျေးဇူးတင်တဲ့အနေနဲ့ကျင်းပခဲ့ကြတာဖြစ်ပါတယ်။ဆောင်းဥရာဒီမှာကြာရောက်တဲ့ကျေးဇူးတော်နေဟာအခြားနိုင်ငံတွေနဲ့ယဉ်ကျေးမှုတွေမှာရှိတဲ့ကောက်ရိပ်သိမ်းတဲ့အခမ်းအနားနဲ့သက်ဆိုင်တဲ့အားလက်ရက်တွေနဲ့ဆင်တူပါတယ်။ VN နိုင်ငံကချောင်တူးပွဲတော်နဲ့ဂါနာနိုင်ငံမှာနှစ်စဉ်ကျင်းပတဲ့ဟိုမွန်ဝူပိန်းဥပွဲတော်တွေလိုပါပဲ။ကျေးဇူးတော်နေမှာကျက်စင်သားကိုညစာဖြစ်စားကြတာတွေ၊မိသားစုဝင်တွေပြန်လည်ဆောင်စည်းကြတာတွေ၊ဘောလုံးပွဲနဲ့ချီတက်ပွဲတွေကျင်းပကြတာတွေကြောင့်ဒီနေ့ဟာတကယ်ကိုပဲအမေရိကန်ဆန်တဲ့နေ့တစ်နေ့ဖြစ်စေပါတယ်။အမေရိကန်နိုင်ငံဟာဂရိတ်ဗြိတိန်စီကလွတ်လပ်ရေးရခဲ့တဲ့ဇူလိုင်လ4ရက်နေ့လိုပါပဲ။ကျေးဇူးတော်နေ့ဟာလူမျိုးဘာသာနဲ့နိုင်ငံရေးယုံကြည်ချက်တွေဘလို့ပဲရှိပါစေအတူတူပါဝင်ဆွေးနွေးကြတဲ့နိုင်ငံအဆင့်အားလိုက်ရဖြစ်ပါတယ်။ဒါ့အပြင်အမေရိကန်နေအတွက်တစ်နှစ်လုံးတွေ့ကြုံခဲ့သမျှကိုပြန်လည်သုံးသပ်ပြီးကုန်ပစ္စည်းတွေကြိုဝယ်တာတို့အနာဂတ်အတွက်စဉ်းစားတာတို့လုပ်လို့ရှိတဲ့အချိန်လည်းဖြစ်ပါတယ်။အခုဆိုရင်ကမ္ဘာနိုင်ငံတွေမှာအရှေ့ဥရောပအရှေ့အလယ်ပိုင်းနဲ့အနောက်အာဖရိကတို့မှာကြက်တဲတွေနဲ့ကြုံနေရတဲ့ချိန်ဖြစ်ပြီးတော့လူအများရဲ့စိတ်ထဲမှာလာမယ့်2016ခုနှစ်အတွက်မသေးချာမြေယာမှုများစွာရှိနေတဲ့ချိန်လည်းဖြစ်ပါတယ်။သမရအေဗရာဟန်လင်ကွန်ဟာပထမဆုံးတရားဝင်ကျေးဇူးတော်နေ့ကိုကြေညာပေးခဲ့တာဟာလည်းအလားတူအခြေအနေတွေဖြစ်ပေါ်နေတဲ့အမေရိကန်ပြည်တွင်းစစ်ကြီးကာလအတွင်းမှာဖြစ်ပါတယ်။အမေရိကန်နေဟာသူတို့ရဲ့ဘိုးဘေးကိုလိုနီအခြေချသူတွေလိုပဲတကယ်ကိုအကောင်းမြင်တတ်ကြတဲ့သူတွေပါ။ဒီကနေ့မှာမိတ်ဆွေတငယ်ချင်းတွေနဲ့မိသားစုဝင်တွေဝိုင်းရံပြီးအတိတ်ကလိုပဲဘဝရဲ့ကောင်းကြီးမင်္ဂလာတွေနဲ့လွတ်လပ်တဲ့မြေမှာနေထိုင်ရလို့ရလာမယ့်အနာဂတ်ကောင်းတွေအတွက်ကျေးဇူးတင်ရင်ကျေးဇူးတော်နေ့ရဲ့စိတ်ဝိညာဉ်တွေကိုဝင်ရောက်ကြပါလိမ့်မယ်
။ American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။တော်ရချင်းအခုကြားခဲ့ရတာကတော့ American ဆိုရရဲ့သဘောထားအမြင်အဘောတာဖြစ်ပြီးတော့ VOA ရဲ့အဘောမဟုတ်တဲ့အကြောင်းထပ်မံပြီးတော့အတိပေးလိုပါရခင်ဗျာ VOA မြန်မာပိုင်းရဲ့တောက်ကြနေမနေ့ခင်အစီအစဉ်ဒီမကြခင်မှာပြီးဆုံးတော့မှာပါအခုတော့ကြာရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်နန္ဒာချမ်းကကြေညာပေးပါလိမ့်မယ်ခင်ဗျာ
စီးရီးယားမှာ IS စစ်သွေးကြွတွေရဲ့အဓိကပြစ်မှတ်တွေကိုဘုံကျဲတိုက်ခိုက်မှုတွေမှာပုံမှန်ထိရောက်စေဖို့ IS စစ်သွေးကြွတွေတခြားအစိုးရအဖွဲ့တွေနဲ့ပတ်သက်တဲ့ထောက်လှမ်းရေးအချက်အလက်တွေကိုအပြန်အလှန်လဲလှယ်သွားကြဖို့သူနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့သဘောတူခဲ့ကြတဲ့အကြောင်းပြင်သစ်သမ္မတဖရန်ဆွာအော်လန်ကပြောဆိုလိုက်ပါတယ်။ဘသူ့ကိုပြစ်မယ်ဘသူ့ကိုတော့မပြစ်ဘူးဆိုတာနဲ့ပတ်သက်တဲ့အချက်အလက်တွေကိုလဲလှယ်သွားကြမှာဖြစ်တဲ့အကြောင်းကြာသာပတေးနေ့ကမော်စကိုမှာခေါင်းဆောင်နှုတ်ဦးတွေ့ဆုံကြပြီးတဲ့နောက်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအော်လန်ကပြောဆိုခဲ့တာပါ။တိတ်ကိုရေးကြည့်တယ်လို့ဒီသဘောတူညီချက်ကအကြမ်းဖက်သမားတွေနဲ့ IS တွေကိုပဲဘုံးကျက်တိုက်ခိုက်ဖို့ဖြစ်ပြီးတော့အကြမ်းဖက်သမားတွေကိုတိုက်နေတဲ့တပ်ဖွဲ့တွေအပေါ်ဘုံးကျက်တိုက်ခိုက်ဖို့မဟုတ်ဘူးဆိုတာကိုလည်းသမ္မတအော်လန်ကပြောသွားခဲ့ပါတယ်။ရုရှားသမ္မတပူတင်ကလည်း IS စစ်သွေးကြွအဖွဲ့တွေကိုရွေးချယ်တဲ့နေရာမှာပြင်သစ် IS အဖွဲ့ပြစ်မှတ်တွေကိုရွေးချယ်တဲ့နေရာမှာပြင်သစ် American တို့နဲ့ပုံမချက်ချက်ပြန့်ပြန့်ပူးပေါင်းဆောင်ရွက်သွားဖို့ရုရှားကလမ်းဖွင့်ထားတယ်လို့လည်းပြောဆိုခဲ့ပါတယ်။ IS စစ်သွေးကြွတွေကိုချိန်မုံမှုညွန်မောင်းတပ်ဖွဲ့ဖွဲ့စည်းနိုင်အောင်တနမန်ရေးအရာကြိုးပမ်းတဲ့အနေနဲ့ပြင်သစ်သမ္မတအော်လန်ဟာမော်စကိုမြို့တော်မှာရောက်ရှိနေတာဖြစ်ပြီးဒီမတိုင်ခင်ကလည်း American, Germany, Britain နဲ့ Italy နိုင်ငံတွေစီကိုသွားရောက်ခဲ့ပါတယ်။ Syria ရေးနိုင်ငံရေးအရာဖြေရှားနိုင်ဖို့ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲဘုံရန်သူကိုတိုက်ခိုက်ရေးမှာပုံမနီနီကကပူပေါင်းဆောင်ရွက်နိုင်ရေးဆွေးနွေးကြဖို့ကြာသာပတေးနေ့ကရုရှားသမ္မတပူတင်နဲ့တွေ့ဆုံခဲ့တာပါ။ပြင်သစ်နဲ့ရုရှားနိုင်ငံတို့ဟာမကြသေးခင်ကပဲအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်။လူပေါင်း130သေဆုံးခဲ့ရပြီး3000ကျော်ဒဏ်ရာရရှိခဲ့တဲ့ Paris မြို့ကတိုက်ခိုက်မှုတွေနဲ့လေရင်ပေါ်မှာလိုက်ပါလာသူလူပေါင်း224ယောက်စလုံးသေဆုံးခဲ့ရတဲ့အီဂျစ်နိုင်ငံဆိုင်တိုင်းကျွန်းဆွယ်ပေါ်ကရုရှားလေရင်ဘုံပေါက်ကွဲမှုကိစ္စတွေဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွတွေကပြောဆိုခဲ့ပါတယ်
။ထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမနှန်နာချမ်းကြီးညာသွားတာဖြစ်ပါရခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zinat Abdul Rahman ဖြစ်ပါတယ်။ကျွန်တော်ဆံမိုးဝေပါညနေပဲ6:00နာရီကနေ9:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဆက်လက်အတန်ပြန့်သွားမှာဖြစ်ပါရခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.